Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှိများရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဩဂုတ်လ31ရက်နေ့တနင်္လာနေ့မနက်ပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်မနင်္ဂလာပိုင်ပါအခုမနေ့ပဲအစီအစဉ်တွေကိုတာဝန်တင်ဆက်သွားမှာပါရှင
်မင်္ဂလာနံနက်ခင်ပါခင်ဗျာအခုမနေ့ဖက်နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နဲ့အတူကျွန်တော်ဆံမိုးဝေတင်ပြသွားမှာဖြစ်ပါတယ်ခင်ဗျာထူးခြားတဲ့သတင်းတွေကတော့ဩစတြေးလျနိုင်ငံမှာဆွန့်ပစ်သွားတဲ့ truck car တစ်စီးထဲမှာတိတ်ဆုံးသွားတဲ့ပြောင်းရွှေ့နေထိုင်သူတွေရဲ့အဖြစ်အပျက်ဟာလုံးဝလူသားမဆန်တဲ့အဖြစ်အပျက်ပဲလို့ပိုဟမ်မင်းကြီး Francis ကပြစ်တင်ရှုံချဝေဖန်လိုက်ပါတယ်ပါကစ္စတန်နိုင်ငံမှာအမေရိကန်အမျိုးသားလုံခြုံရေးအကြံပေးSusan Rice ရောက်ရှိနေပြီးတော့အကြမ်းဖက်မှုတွေရော့ပါသွားအောင်ဆောင်ရည်ကြီးအတွက်ဆွေးနွေးနေပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေအခုညနန်းကင်းကြားမှာပါခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါမှာတော့ Rohingya လွတ်တော်ကိုယ်စားလှယ်လောင်း3ဦးရဲ့အမိစီးရင်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပယ်ချလိုက်တာဟာတရားမဝင်ဘူးလို့ဒေါက်တာဝင်းကာဝါဂျင်ကပြောပါတယ်
သူတို့ပါဝင်ခွင့်ရတဲ့ဘာဖြစ်လို့ဆိုတော့သူတို့ကသူတို့မိဘတွေသူတို့ရဲ့ generation ရာစုနဲ့နေပြောမြန်မာပြည်မှာ
အပြည့်အစုံနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒါအပြင်မတ်ဒီမိုကရေစီရဲ့ဆွေးနွေးခန်းအပြည့်အစုံမြန်မာပြည်မှာပေးစာများပြည်တွင်းသတင်းတုံးသက်ချက်စတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရအောင်ပါပါအခုတော့ထိတ်တန့်ရောက်သတင်းတွေကိုဦးစွမ်မိုးဝေနဲ့မအင်ဂျင်နိုင်တို့ကကြေညာပေးကြပါအောင်ရှင
်ဩစတြေးလျနိုင်ငံမှာဆွန့်ပစ်သွားတဲ့ truck car တစ်စီးအတွင်းတိစုံသွားခဲ့ရတဲ့ပြောင်းရွှေ့နေထိုင်သူတွေရဲ့ဖြစ်ရဟာလုံးဝလူသားမဆန်တဲ့အဖြစ်ပြပဲဆိုပြီးတော့ပိုဟမ်မင်းကြီး Francis ကတနင်္ဂနွေနေ့မှာရှုံချဝေဖန်ပြောဆိုလိုက်ပါတယ်။ကျွန်တော်တို့အနေနဲ့ဒီလူတွေအားလုံးဖျားသခင်ထံမှာတနာကျင်နာမှုရရှိပါစေလို့ပိုဟမ်မင်းကြီးကရုံးမြုံမှာပြောကြားခဲ့ပါတယ်။ဒီအမှုခင်းမျိုးတွေထိထိရောက်ရောက်အကာအကွယ်ပေးကြဖို့လေပူးပေါင်းဆောင်ရွက်ကြဖို့နိုင်ငံခေါင်းဆောင်တွေကိုတောင်းဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲဒီလူ82ဦးတေဆုံးခဲ့ရတဲ့လူကုန်ကူးမှုနဲ့ပတ်သက်ပြီးတော့အမှုခင်းနဲ့ဆက်နွယ်တဲ့9ယောက်မြောက်တန်တရားရှိသူဘူဂေးရီးယားနိုင်ငံသားတဦးကိုဖမ်းဆီးလိုက်တဲ့အကြောင်းဟန်ဂရီနိုင်ငံကပြောဆိုပါတယ်တေဆုံးတဲ့လူတွေရဲ့ရုပ်အလောင်းတွေကိုအဝေးပြေးလမ်းမပေါ်မှာဆွန့်ပစ်ထားခဲ့တဲ့အေဂန်ထရက်ကားပေါ်မှာတွေ့ရှိခဲ့ရတာဖြစ်ပါတယ်တခြားတန်တရားရှိသူတွေကိုဘူဂေးရီးယားနိုင်ငံသား3ယောက်နဲ့အာဖဂန်နစ္စတန်နိုင်ငံသား1ယောက်ကိုတော့ဖမ်းဆီးရမိထားပြီလည်းဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာအကြမ်းဖက်သမားတွေနဲ့စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေကြောင့်ဒေတာရင်းသဘောထားကွဲမှုတွေရဲ့အဓိကအချက်ဖြစ်လာခဲ့တယ်လို့အမေရိကန်ပြည်ထောင်စုအမျိုးသားလုံခြုံရေးအကြံပေးဆူဇန်ရိုက်စ်ကပါကစ္စတန်ရဲ့အရက်ဖက်နဲ့စစ်ဖက်ဆိုင်ရာခေါင်းဆောင်တွေကိုတနင်္ဂနွေနေ့ကပြောကြားလိုက်ကြောင်းပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့မှာအမေရိကန်အစိုးရအရှိတအုပ်ကသတင်းတောက်တွေကိုပြောပါရယ်ဒီစိန်ခေါ်မှုကိုဖြေရှင်းတာဟာပါကစ္စတန်အနေနဲ့သူ့ရဲ့အိမ်နီးချင်းနိုင်ငံတွေအပါအဝင်အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးအတွက်အလွန်အရေးပါလိမ့်မယ်လို့ Rice ကပါကစ္စတန်ခေါင်းဆောင်တွေကိုပြောဆိုခဲ့ပါတယ်။အထူးသဖြင့်အာဖဂန်နစ္စတန်ကာဘူးမြို့မှာမကြသေးခင်ကတရှိန်တိုးမြင့်တက်လာတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့နိုင်ငံတွင်းတာလီဘန်တွေရဲ့သွေးထွက်တန်ယူတိုက်ခိုက်မှုတွေကို Rice ကထောက်ပြခဲ့ကြောင်းအမေရိကန်အစိုးရအရာရှိကပြောပါတယ်။ဒီတိုက်ခိုက်မှုတွေကိုလုံးဝလက်ခံနိုင်စရာမရှိတဲ့အပြင်ဒါတွေကိုအာဖဂန်တာလီဘန်အစွန်းရောက်စစ်သွေးကြွအုပ်စုတွေကတခုဖြစ်တဲ့ Haqqani ကွန်ရက်ကကျူးလွန်ခဲ့တယ်လို့အမေရိကန်တွေအနေနဲ့ယုံကြည်ထားကြောင်းသူကပြောပါတယ်။ပါကစ္စတန်နိုင်ငံကိုရောက်ရှိနေတဲ့ Susan Rice ဟာပါကစ္စတန်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးအာဖဂန်နစ္စတန်ကအကြမ်းဖက်မှုတွေရော့ပါသွားအောင်ပါကစ္စတန်အနေနဲ့ကူညီဖို့ဆွေးနွေးခဲ့ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုအနောက်ဖက်ခြမ်း Oregon ပြည်နယ်ကဒီမိုကရက်တစ်အထက်လွှတ်တော်အမတ်တဦးဖြစ်တဲ့ Jeff Merkley ကအီရန်နိုင်ငံနဲ့နျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်တားဆီးတဲ့နိုင်ငံတကာသဘောထားတူညီချက်ကိုထောက်ခံတဲ့အကြောင်းတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်မာကလီဟာရှေ့လမှာပြုတ်လို့မဲ့မဲခွဲဆုံးဖြတ်မှုမှာထောက်ခံမှုပေးမယ်လို့ထုတ်ဖော်ပြောဆိုတဲ့31ယောက်မြောက်အထက်လွှတ်တော်အမတ်လည်းဖြစ်ပါတယ်ဒါကြောင့်ကင်ဂနန်တွက်ချက်မှုရပြောရမယ်ဆိုရင်တမရဘရက်ဥပမာအစိုးရပြုတ်လို့တဲ့သဘောတူညီချက်အပေါ်တက်ရောက်မှုရှိစေဖို့အတွက်ပုံမူနီးစပ်နေပြီဖြစ်ပါတယ်ဒီသဘောတူညီမှုဟာအီရန်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုအပါအဝင်တခြားကမ္ဘာအင်အားကြီးနိုင်ငံ၅နိုင်ငံတို့ကြားမှာရရှိခဲ့တာဖြစ်ပြီးတော့အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုနိုင်ငံတကာကစောင့်ကြည့်ဖို့ခွင့်ပြုဖို့နဲ့အပြန်အလှန်အားဖြင့်အကူလသမဂ္ဂနဲ့အနောက်နိုင်ငံတွေကအီရန်ပေါ်မှာချမှတ်ထားတဲ့စီးပွားရေးအရေးယူပိတ်ဆို့မှုတွေကိုဖိရှားပေးဖို့ဖြစ်ပါတယ်။ဥပမာပေါ်ဆန့်ကျင်နေတဲ့ Republican ထိန်းချုပ်ထားတဲ့အထက်နဲ့အောက်လွှတ်တော်နှစ်ရာစလုံးကတော့သဘောတူညီမှုအတိဖြစ်ရေးကို September လမှာမဲခွဲဆုံးဖြတ်ကြမှာပါ။ Republican Party ဘက်ကတော့ဒီသဘောတူညီမှုပေါ်ထောက်ခံတဲ့အကြောင်းတဦးတယောက်မှထုတ်ဖော်ပြောဆိုတာမျိုးရှိသေးပါဘူး။အောက်လွှတ်တော်အမတ်တွေကတော့ဒီသဘောတူညီမှုပေါ်ပယ်ချလိမ့်မယ်လို့လေလာတုံးသက်သူတွေကခံမှန်းပြောဆိုနေကြပါတယ်ခင်ဗျာ
ဂျပန်နိုင်ငံမှာဒုတိယကမ္ဘာစစ်ပြီးကတည်းကပထမဆုံးအကြိမ်ပြတ်ထက်မဲ့ပြည်ပမှာတိုက်ခိုက်ဖို့ဂျပန်စစ်တပ်ကိုခွင့်ပြုတဲ့ဥပဒေကိုကန့်ကွက်တဲ့အနေနဲ့တိုချိုမြို့ကလွတ်တော်အဆောက်အအုံနားတဝိုက်မှာတနင်္ဂနွေနေ့ကလူတွေတောင်းတဲ့ချီဆူဝေးဆန္ဒပြခဲ့ကြပါတယ်။မကြသေးခင်နှစ်တွေအတွင်းကဂျပန်နိုင်ငံမှာပေါ်ပေါက်ခဲ့တဲ့အကြီးမားဆုံးဆန္ဒပြပွဲကြီးတွေကတစ်ခုဖြစ်တဲ့ဒီဆန္ဒပြပွဲကြီးမှာစစ်ပွဲအလိုမရှိဝင်ကြီးချုပ်ရှင်ဇိုအာဘေနှုတ်ထွက်စတဲ့ကြွေးကြော်သံတွေကိုတိုင်ခဲ့ကြပါတယ်။ရဲအမြောက်များကလည်းဥပဒေနဲ့အညီဆောင်ရွက်ဖို့ကြိုးစားခဲ့ကြပါတယ်။တိုကျိုမြို့တော်ကဆန္ဒပြပွဲဟာဝင်ကြီးချုပ်အာဘေရဲ့လုံခြုံရေးမူဝါဒနဲ့ကိုယ်နိုင်ငံကိုယ်သာကာကွယ်တဲ့တပ်ဖွဲ့ဖြစ်ရမယ်ဆိုတဲ့စီရေးဆိုင်ရာဂျပန်ရဲ့ဖွဲ့စည်းပုံကိုပြင်ဆင်မဲ့အစီအစဉ်ပေါ်ဆန္ဒပြကြဖို့စီစဉ်ထားတဲ့ဆန္ဒပြပွဲရာနဲ့ခြေရဲကတစ်ခုဖြစ်ပါရဲ့ရှင
် UAV ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE မြန်မာပိုင်းအစီအစဉ်ကတနင်္လာနေ့နန္ဒခင်းနိုင်ငံကသတင်းတွေဆက်လက်ကြေညာနေပါတယ်။ Sierra Leone နိုင်ငံမှာ Ebola ရောဂါဝေဒနာခံစားရတဲ့နောက်ဆုံးဝေဒနာရှင်တစ်ယောက်ကိုဆေးရုံကဆင်းခွင့်ပေးလိုက်ပြီးတဲ့နောက်သတင်းတစ်ပတ်အကြာမကြခင်အတွင်းမှာပဲအီဘိုလာရောဂါနဲ့တေဆုံးသူတဦးထပ်မံရှိခဲ့တဲ့အကြောင်းကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ဂီနီနေဇက်အနီးမှာနေထိုင်ပြီးတော့မကြသေးခင်ကတေဆုံးခဲ့တဲ့အသက်68နှစ်အရွယ်ဝေဒနာရှင်တဦးရဲ့ခန္ဓာကိုယ်ကထုတ်ယူတဲ့စစ်ဆေးမှုတွေအရအီဘိုလာရောဂါပိုးတွေ့ရှိခဲ့ရတယ်လို့အနောက်အာဖရိကကျန်းမာရေးအရာရှိချုပ်ဖြစ်တဲ့ဘရီမာကာကရာဘူကပြောဆိုပါတယ်အမျိုးသမီးနဲ့ထိတွေ့မှုရှိခဲ့တဲ့သူတွေကိုလိုက်လံခြေရခံစစ်ဆေးမှုတွေပြုလုပ်နေတဲ့အကြောင်းဆီယရာလီယွန်နိုင်ငံရဲ့အီဘိုလာရောဂါဆိုင်ရာဖွင့်လှစ်ထားတဲ့ဌာနကပြောပါတယ်ဆီယရာလီယွန်နိုင်ငံရဲ့နောက်ဆုံးအီဘိုလာရောဂါဝေဒနာရှင်ကိုဩဂုတ်လ24ရက်နေ့မှာဆေးရုံကဆင်းခွင့်ပြုလိုက်တာဖြစ်ပြီးတော့နိုင်ငံအတွင်းအီဘိုလာရောဂါကင်းရှင်းပြီဖြစ်ကြောင်းကြေညာဖို့အတွက်42ရက်သာလူရောတဲ့အချိန်မှာအခုသတင်းထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ
မြေနပြည်နယ်ကအီဂျစ်နိုင်ငံရေပိုင်နယ်ထက်မှာကမ္ဘာအကြီးဆုံးကမ်းလွန်သဘာဝဓာတ်ငွေ့တွင်ကိုသူတို့အနေနဲ့ရှာဖွေတွေ့ရှိခဲ့တယ်လို့အီတလီနိုင်ငံရဲ့စွမ်းအင်ကုမ္ပဏီကြီးဖြစ်တဲ့ ENI ကကြေညာခဲ့ပါတယ်။တနင်္လာနေ့ကထုတ်ပြန်တဲ့အဲ့ဒီကြေညာချက်မှာအီဂျစ်နိုင်ငံရဲ့ကမ်းလွန်ရေနက်ထဲကကီလိုမီတာ100ပတ်လည်ရှိတဲ့နေရာမှာကုဗမီတာ850ဘီလီယံလောက်ရှိနိုင်မဲ့သဘာဝဓာတ်ငွေ့ရှိနေတယ်လို့ဖော်ပြထားပါတယ်။အဲ့ဒီနေရာဟာအီဂျစ်ကမ်းရိုးတန်းကနေ190ကီလိုမီတာကွာဝေးမှာရှိပြီးအနက်1450မီတာမှာရှိနေတယ်လို့ဆိုပါရယ်အီဂျစ်သမ္မတအဗ်ဒယ်ဖာတာအယ်စီစီနဲ့အခြားအီဂျစ်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့ ENI ရဲ့အမှုဆောင်အရာရှိချုပ်ကာဒီယိုဒီစ်ကယ်ဇီကိုင်ရိုမြို့ကိုရောက်လာပြီးတဲ့နောက်မှာအဲ့ဒီကြေညာချက်ထွက်ပေါ်လာတာဖြစ်ပါရယ်ရှင
်ထိုင်းနိုင်ငံမှာအသေးခံဘုံခွဲပေါက်ခွဲတဲ့ဝိဆုံနဲ့ပတ်သက်ပြီးတော့အလေးမထားကြဖို့အတွက်မီဒီယာနဲ့ပြည်သူတွေကိုသတိပေးခဲ့ပြီးတဲ့နောက်ပိုင်းမှာထိုင်းအာဏာပိုင်တွေအပေါ်ဝေဖန်မှုတွေဖြစ်ပေါ်နေပါတယ်။ထိုင်းရုတ်တန်တွေကနေဘန်ကောက်မြို့ဟိန္ဒူဖျားရုတ်ထုရှိရမှာဘုံခွဲတက်ခတ်ခဲ့သူလို့တန်တရားရှိသူကိုဖမ်းဆီးရမိပြီးဆိုပြီးတော့စနေနေ့ညနေ6နာရီမှာကြေညာခဲ့ပြီးတဲ့နောက်ရုတ်တန်ဌာနတွေအားလုံးကအဲ့ဒီသတင်းကိုထုတ်လွှင့်ခဲ့ကြပါတယ်။ဒီဘုံပေါက်ခွဲမှုအတွင်းမှာလူ20သေဆုံးခဲ့ရပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုဥဆမ်မိုးဝင်းနဲ့မှအင်ဂျင်နိုင်တို့ကကြေညာပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါရမယ်။မြန်မာနိုင်ငံမှာရိုဟင်ဂျာလွတ်တော်ကိုယ်စားလှယ်လောင်း3ဦးရဲ့အမိစီးရင်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပယ်ချလိုက်တာဟာတရားမဝင်ဘူးလို့ပြည်ပအခြေစိုက် Arakan Rohingya Union ရဲ့ညွန်ကြားရေးမှူးချုပ်ဒေါက်တာဝါကာဦးတင်ကပြောပါရတယ်။ဒါအပြင်2015ရွေးကောက်ပွဲမှာအမှန်တကယ်လွတ်လပ်ပြီးတရားမျှတဖို့အတွက်ဆိုရင်အားလုံးတန်းတူမဲပေးပိုင်ခွင့်ရဖို့အရေးကြီးရဲ့လို့လဲဆိုပါတယ်ဆက်သွယ်မေးမြန်းထားရင်မှအင်ဂျင်နိုင်ကဆက်ပြီးပြောပြမှာပါရှင
်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့အမည်စင်းတင်သွင်းထားတဲ့ရိုဟင်ဂျာကိုယ်စားလှယ်လောင်း3ဦးကိုရွေးကောက်ပွဲကော်မရှင်ကပယ်ချလိုက်တယ်ဆိုပြီးဥရောပအခြေစိုက်ရိုဟင်ဂျာအဖွဲ့အစည်း17ဖွဲ့ကဩဂုတ်လ28ရက်နေ့ကကြေညာချက်ထုတ်ပြန်ကန့်ကွက်ထားပါတယ်ဒါနဲ့ပတ်သက်ပြီးပြည်ပအခြေစိုက် Arakan Rohingya Union ARU ရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာဝါကာဦးတင်ကလည်းသူ့ရဲ့သဘောထားအမြင်ကိုအခုလိုပြောပါဗျ။
အခုဒေတာကန်တိုင်းဒါရိုဟင်ဂျာ
ကိုယ်စားလှယ် candidate တွေကိုမြန်မာဆိုရက 2015 ရွေးကောက်ပွဲမှာပါဝင်ခွင့်ရှင်ပြိုင်ခွင့်မပေးတာဟာတရားမဝင်ပါအဲ့ဒါဟာနိုင်ငံတကာဥပဒေနဲ့မြန်မာဥပဒေနဲ့လည်းမကိုက်ပါဆိုင်ကျင်ပါတယ်ဒေတာကန်တိုင်းတာရိုဟင်ဂျာလူမျိုးတွေကိုလည်းရွေးကောက်ပွဲမှာမေးစံတာပေးခွင့်မပေးတော့ဘူးဆိုတာကျွန်တော်တို့ကြားပါတယ်မြန်မာနိုင်ငံရဲ့ citizen ဒေတာကန်တိုင်းတာဖြစ်တဲ့ရိုဟင်ဂျာလူမျိုးတွေဟာလူလေးရဲ့ချင်းကတဲ့ကရွေးကောက်ပွဲတိုင်းမှာချင်းပြိုင်ခွင့်မေးစံတာပေးခွင့်ရှိခဲ့ပါတယ်ရွေးကောက်ပွဲအားလုံးမှာပြီးခဲ့တဲ့2010 election မှာလည်းချင်းပြိုင်ခွင့်မေးစံတာပေးခွင့်ရှိခဲ့ပါတယ
်ဟုတ်ကဲ့အခုလိုမျိုးသူတို့ကိုပယ်ချလိုက်တဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုပြန်ပြီးပြင်ဖို့ဥရောပရိုဟင်ဂျာအဖွဲ့အစည်းတွေကတောင်းဆိုထားပါတယ်အဲ့တော့သူတို့အနေနဲ့ဘာကြောင့်ရွေးကောက်ပွဲမှာဝင်ခွင့်ရသင့်တယ်လို့ဒေါက်တာဝါကဦးတင်ထင်ပါလဲရှင်
သူတို့ပါဝင်ခွင့်ရသင့်တယ်ဘာဖြစ်လို့ဆိုတော့သူတို့ကသူတို့မိဘတွေသူတို့ရဲ့ generation ရာစုနဲ့နေပြီးတော့မြန်မာပြည်မှာနေရတိုင်းရင်းသားဒေသခံတိုင်းရင်းသားသူတို့မိဘလည်းဒေသခံတိုင်းရင်းသားသူတို့ကအရင်လဲသူတို့ parliament member ဖြစ်ခဲ့ပါတယ်အခုချက်ချင်းဘလို့လို့ parliament member ဖြစ်နေနိုင်ငံသားမဖြစ်ပါမလဲသူတို့ကိုအစီအမံမပြုပါမလဲမြန်မာနိုင်ငံရဲ့တိုင်းရင်းသားတယောက်သူတို့မှာတိုင်းရင်းသားကတ်လေးရှိတယ်ပင်ကတ်လေးရှိတယ်အဲ့ဒီလူတွေကတိုင်းရင်းသားတယောက်ဟာမြန်မာနိုင်ငံမှာရွေးကောက်ပွဲမှာပါဝင်ခွင့်ရှင်ပြိုင်ခွင့်အခွင့်အရေး 100% ရှိရပါမယ
်မြန်မာနိုင်ငံမှာတော့ရိုဟင်ဂျာတိုင်းရင်းသားမရှိဘူးလို့အစိုးရကပြက်ပြက်သားသားပြောကြားထားပါတယ်ဥရောပခြေဆိုင်ရိုဟင်ဂျာအဖွဲ့အစည်း17ဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့ဥရွှေမောင်း1990ရွေးကောက်ပွဲမှာရွေးကောက်တင်မြောက်ခံခဲ့ရတဲ့ဦးကျော်မင်းနဲ့ရန်ကုန်ဆက်မှုတက္ကသိုလ်ကျောင်းကဘွဲ့ရခဲ့တဲ့ဦးအဘူတဟာတို့သုံးဦးအမည်စင်းကိုရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့တယ်လို့ဖော်ပြထားပါတယ်။ဦးရွှေမောင်းဟာဆိုရင်2010ရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ကနေကြံ့ခိုင်ဖွံ့ဖြိုးရေးပါတီဝင်အနေနဲ့အနိုင်ရခဲ့ပြီးပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်၄နှစ်ကျော်တာဝန်ယူခဲ့သူဖြစ်ပါတယ်။ဒါပေမဲ့သူ့ကိုမွေးဖွားတဲ့အချိန်မှာသူ့ရဲ့မိဘတွေဟာနိုင်ငံသားတွေမဟုတ်ကြဘူးဆိုတဲ့အချက်နဲ့တည်ထောင်စုရွေးကောက်ပွဲကော်မရှင်ကလာမယ့်ရွေးကောက်ပွဲမှာဝင်ရွေးခွင့်မရှိဘူးလို့ပယ်ချခဲ့တာဖြစ်ပါတယ်ရှင
်။ဒီမနက်ငယ်လူဦးရေထဲမှာအများစုဖြစ်တဲ့အမျိုးသမီးတွေကနိုဝင်ဘာရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်မှုရှိတဲ့လူသမီးကိုယ်စားလှယ်လောင်းအစီအတွက်ဟာအမျိုးသားတွေထဲအစမတန်းကိုနေပါတယ်။ဒါဟာမြန်မာနိုင်ငံကအမျိုးသမီးအများစုနိုင်ငံရေးကိုစိတ်ဝင်စားမှုနည်းတယ်ဆိုတာကိုများပြတာပါလား။ဒါမှမဟုတ်အမျိုးသမီးတွေနိုင်ငံရေးမှာပါဝင်လှုပ်ဆောင်ခွင့်ရဖို့လုံလောက်တဲ့အားပေးမှုနဲ့အခွင့်အလမ်းတွေမရှိလို့ပါလား။အခုလာမယ့်အင်္ဂါညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမိပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်ရဲ့အားလုံးကိုဖိတ်ခေါ်ပါတယ
်။ဒါရိုက်လေးလိုင်းဆွေးနွေးခွင့်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါရရှင်။ရွေးကောက်ပွဲအထူးအစီအစဉ်တွေကိုစက်တင်ဘာလ5ရက်နေ့မှစပြီး VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေမှာလည်းထုတ်လွှင့်သွားဖို့လည်းရှိပါတယ်။အခုတော့နိုင်ငံတကာသတင်းတပုတ်ကိုပြောပြမှာပါရှင်။ပြင်သစ်နိုင်ငံမြောက်ပိုင်းကယထာပေါ်မှာလွန်ခဲ့တဲ့ဒင်းဘက်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအပြီးဥရောပနိုင်ငံတွေကပြည်ထရေးနဲ့ကုန်းလန်းဆိုင်ရာဝန်ကြီးတွေပဲရစ်မြို့မှာစီဝေးပြုလုပ်ခဲ့ပြီးနယ်စပ်ဖြတ်ကျော်သွားလာနေတဲ့မြေထားလိုင်းတွေရဲ့လုံခြုံရေးကိုတင်းကျပ်ဖို့အတွက်သဘောတူညီခဲ့ကြတာဖြစ်ပါတယ်။ဒီအကြောင်းကိုကျွန်မဆက်ပြီးပြောပြမှာပါရှင်။ဩဂုတ်လ29ရက်နေ့စနေနေ့ကပြင်သစ်နိုင်ငံပဲရစ်မြို့မှာပြုလုပ်တဲ့အစည်းအဝေးမှာဥရောပပြည်ထရေးနဲ့ကုန်းလန်းဆိုင်ရာဝန်ကြီးတွေကပူးပေါင်းဆောင်ရွက်မှုတွေကိုအချိန်မြင့်ဖို့နဲ့နယ်စပ်ဖြတ်ကျော်သွားတဲ့မြေရထားတွေလုံခြုံရေးတင်းကျပ်ဖို့သဘောတူညီခဲ့ကြတာဖြစ်ပါတယ်။လုံခြုံရေးတိုးမြင့်တဲ့အစည်းအဝေးနဲ့ပတ်သက်လို့ပြင်သစ်ပြည်ထရေးဝန်ကြီးဗာနက်ကစနက်ကတော့အခုလိုရှင်းပြခဲ့ပါတယ
်။ Le contrôle de l'identité des passagers ainsi que l'inspection visuelle
မီတာဘူရာယုံအထက်အပြင်နဲ့လိုအပ်တဲ့နေရာတိုင်းမှာပါကြီးတွေရဲ့အမှတ်ပုံတွေနဲ့ခီးဆောင်အိတ်တွေစစ်စစ်တာတွေကိုပိုးပြီးတော့တင်းတင်းကြပ်ကြပ်သတိထားဆောင်ရွက်သွားမှာဖြစ်ပါတယ်။နိုင်ငံဆောင်ကကင်းလှည့်တပ်တွေနဲ့လုံခြုံရေးတပ်ဖွဲ့တွေကတော့နေဆက်ဖြတ်ကျော်သွားလာနေတဲ့ရထားတွေမှာအခုရက်ကရှိနေပြီးသားပါ။အခြေအနေအမျိုးမျိုးပေါ်မှာမူတည်ပြီးတော့သူတို့ရဲ့လုံနိုင်စွမ်းကိုလည်းမြင်တွေ့ကြပြီးဖြစ်ပါတယ်။ တို့ဆွမ်းဆောင်နိုင်မှုကိုပိုးပြီးတော့မြင့်တင်ဖို့နဲ့နောက်ထပ်နေရာအနှံ့ဖြန့်ထားဖို့ကိုကျွန်တော်တို့ဆုံးဖြတ်ထားပါတယ်
။ဥရောပနိုင်ငံတွေကြားနယ်စည်းမချပဲလွတ်လပ်စွာသွားလာနိုင်တဲ့ရှန်ကန်သဘောတူညီချက်ကိုပြင်ဆင်နိုင်ဖို့ EU ပြည်ထရေးဝန်ကြီးတွေကဥရောပကော်မရှင်ကိုတောင်းဆိုနေရပါတယ်။နိုင်ငံရွှေ့ပြောင်းမှုဆိုင်ရာဥရောပကော်မရှင်မဟာမင်းကြီးကတော့
To improve also the exchange of information and to make full use of
ချင်းနေမျိုးမျိုးကြားမှာသတင်းချက်လက်တွေကိုမျှဝေဖို့နဲ့ရှန်ကန်ရဲ့သဘောတူညီချက်နဲ့ပတ်သက်ပြီးအပြည့်အဝအသုံးချနိုင်ဖို့လိုအပ်ပါတယ်။ကျွန်တော်တို့ရဲ့လုပ်ရက်ကစိုးရိမ်မှုအပေါ်မှာအခြေမခံသင့်ပါဘူး။ကျွန်တော်တို့ထားတဲ့တန်ဖိုးနဲ့လွတ်လပ်မှုအပေါ်မှာအခြေခံပြီးတိတိယောက်ယောက်ပူးပေါင်းဆောင်ရွက်သွားဖို့လိုအပ်ပါတယ်။ရှန်ကန်ကြောင့်ဘယ်တော့မှပြဿနာမရှိခဲ့ဘူးပါဘူး
။ဒီဆွေးနွေးပွဲရဲ့လျှောက်လက်ကတော့နယ်သာလန်နဲ့ပြင်သစ်အပါအဝင်နိုင်ငံတကာမီးရဲ့ထားတွေအားလုံးပေါ်လုံခြုံရေးတုံ့ပြန်သွားမှာဖြစ်ပါတယ်။နယ်သာလန်ရဲ့လုံခြုံရေးနဲ့တရားမျှတရေးဆိုင်ရာဝန်ကြီးကတော့အခုလိုလုံခြုံရေးတုံ့ပြန်လိုက်တာကြောင့်ရှန်ကန်သဘောတူညီထားတဲ့နိုင်ငံတွေကြားလူတွေရဲ့လွတ်လွတ်လပ်လပ်သွားလာနိုင်တဲ့အခွင့်အရေးကိုမထိခိုက်အောင်နဲ့တစ်ဖက်မှာလည်းလုံခြုံမှုတွေရှိအောင်ဒါတွေကိုမျှတအောင်လုပ်ဖို့အတွက်စိန်ခေါ်မှုတွေရှိနေပါတယ်လို့ဆိုပါတယ်။ Paris မှာပြုလုပ်တဲ့အစည်းအဝေးမှာတော့နိုင်ငံ၉နိုင်ငံကအစင်းမြင့်လုံခြုံရေးနဲ့တည်ယူပို့ဆောင်ရေးဝန်ကြီးတွေပါဝင်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေပါဝင်တာဖြစ်ပါတယ်။လွန်ခဲ့တဲ့သတင်းတစ်ပတ်ကဖြစ်ပွားခဲ့တဲ့ယထာပေါ်ကတိုက်ခိုက်မှုမှာတရားခံလို့ယူဆရသူကမပုံတင်ပြစရာမလိုပဲသူ့ယထာလက်မှတ်ကိုပတ်စံနဲ့ရွယ်ယူပြီးrifle တနက်တလက်တနက်အတူတလက်တွေကိုဘယ်သူမှမမြင်အောင်ရထားပေါ်ကိုတည်ဆောင်သွားခဲ့တာဖြစ်ပါတယ်အခုတော့တော်ရရှင်တွေနားဆင်ရမှာတော့မြန်မာဒီမိုကရေစီအရေးဆွေးနွေးခန်းအစီအစဉ်လဲ့ပါလူ့အခွင့်ရေးပညာအသိပညာပြန့်ပွားရေးနဲ့ကာကွယ်စောင့်ရှောက်ရေးကိစ္စတွေကိုမြန်မာနိုင်ငံအမျိုးသားလူ့အခွင့်ရေးကော်မရှင်အနေနဲ့တီးခြားလွတ်လပ်စွာဆောင်ရွက်နိုင်ပါတယ်လို့ကော်မရှင်ဒူဩကထဦးစင်မြိုင်ကပြောပါတယ်ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာကိုနားဆင်ရမှာပါရှင
်မင်္ဂလာပါရှင
်ဟုတ်ကဲ့မင်္ဂလာပါ
ကဲကျမတို့ VOA American တောင်ကိုအခုလိုဒီမှာလာပြီးတွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်တို့ကလည်းကော်မရှင်အကြောင်းပြောပြခွင့်ရတာအခွင့်အရေးတရပါခင်ဗျာ
ဟုတ်ကဲ့ပါအခုဒီမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကိုပေါ့နော်အများအမြင်မှာတော့ဒါအစိုးရကနေဖွဲ့စည်းပေးထားတာနောက်ပြီးတော့ပါဝင်တဲ့ဒီဥက္ကဋ္ဌကြီးကနေစပြီးတော့ဒီအဖွဲ့ဝင်တွေအားလုံးကလည်းအစိုးရဝန်ထမ်းပြည်သူဝန်ထမ်းဟိုအငြိမ်းစားတွေဖြစ်နေကြတဲ့အခါကျတော့လွတ်လပ်မှုအတိုင်းအတာကိုတော်တော်များများဝေဖန်တာကြီးကြားရပါတယ်အဲ့တော့အခုအစ်စ်ပြန်လဲဖွဲ့စည်းလိုက်တဲ့ဒီမျိုးသားလူခွင့်ရေးကော်မရှင်အနေနဲ့တီးခြားလွတ်လပ်စွာရပ်တည်နိုင်ပါပြီလားရှင
်ကျွန်တော်တို့ရဲ့ဥပဒေရဒီဥပဒေနဲ့အညီနိုင်ငံတော်သမတနေပြီးတော့ကျွန်တော်တို့ဖွဲ့စည်းပေးခဲ့ပါတယ်အဲ့တော့ဖွဲ့စည်းပေးခဲ့တဲ့အခါမှာဒီဥပဒေအနေနဲ့လည်းပဲကျွန်တော်တို့ကိုလွတ်လပ်စွာလွတ်ပိုင်권ဆိုတာတွေပြဋ္ဌာန်းထားပြီးဖြစ်ပါတယ်နောက်ကျွန်တော်တို့ကော်မရှင်ဖွဲ့စည်းတဲ့အခါမှာလည်းပဲ Paris Principle လို့ကျွန်တော်တို့ခေါ်ကြတဲ့ပါရီအခြေခံမူတွေနဲ့ညီအောင်ညီနိုင်တဲ့မြတ်ညီအောင်ကျွန်တော်တို့စူးစမ်းဖွဲ့ခဲ့ကြတဲ့အနေအထားမျိုးတွေ့ပါတယ်ဥပဒေရေးဆွဲစဉ်ကလည်းပါရီအခြေခံမူနဲ့တန်းနိုင်တဲ့များညီအောင်ကျွန်တော်တို့ရေးဆွဲခဲ့တာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကိုဖွဲ့စည်းခြင်းဟာပါရီအခြေခံမှုနဲ့ညီတယ်လို့ကျွန်တော်အနေနဲ့ကျွန်တော်ပြောနိုင်ပါတယ်။အဲ့တော့ဖွဲ့တာကတော့ဒီနိုင်ငံတော်အကြီးအကဲတွေကအတည်ပြုပေးတဲ့ကျွန်တော်တို့လေ့လာမှုများအရသိရှိရပါတယ်။ဒါကြောင့်ဒီမှာလဲကျွန်တော်တို့ဥပဒေမှာလည်းပဲနိုင်ငံတော်သမ္မတကအတည်ပြုရွေးချယ်ဖို့ထည့်သွင်းပြဋ္ဌာန်းခဲ့တယ်။ပြဋ္ဌာန်းခဲ့တာနဲ့အညီနိုင်ငံတော်သမ္မတကဖွဲ့စည်းပေးတာဖြစ်ပါတယ်။အဲ့တော့ဖွဲ့စည်းတဲ့ပုဂ္ဂိုလ်တွေထဲမှာကျွန်တော်တို့ဒီနိုင်ငံဝန်ထမ်းတွေပါတယ်ဆိုတော့ဝေဖန်မှုကလည်းကျွန်တော်တို့ရခိုင်အဖွဲ့ဟောင်း2011ခုနှစ်ဖွဲ့ကလေးကလည်းဒါကိုကျွန်တော်တို့ရှင်းပြခဲ့ရတာရှိပါတယ်မှန်ပါတယ်ခင်ဗျအဲ့တော့နိုင်ငံဝန်ထမ်းတွေဖြစ်တဲ့အတွက်နိုင်ငံဘက်ကလိုက်မယ်လို့ဒီလိုအများကမြင်ကြပြီမယ်ဒါကော်မရှင်အဖွဲ့ဝင်တွေရဲ့တူးချင်းခံယူခြင်းနဲ့ဆိုင်ပါတယ်ခင်ဗျအဲ့တော့ကျွန်တော်အနေနဲ့ကတော့ကော်မရှင်အဖွဲ့ဟောင်းဖြစ်စေအဖွဲ့သစ်ဖြစ်စေကျွန်တော်ရဲ့လေလာမှုရကတော့ကော်မရှင်အဖွဲ့ဝင်တွေဟာလူခွင့်ရင်းနဲ့အညီစဉ်းစားပြီးတော့ရင်ဆုံးဖြတ်ဆောင်ရွက်ကြတယ်လို့ကျွန်တော်အနေနဲ့အဲ့လိုကျွန်တော်မြင်ပါတယ်။နောက်အစိုးရဝန်ထမ်းဟောင်းတွေအရာရှိကြီးဟောင်းတွေဖြစ်တဲ့အတွက်အတွေ့အကြုံတွေများပြီးတော့အဲ့ဒီအတွေ့အကြုံတွေကိုမှန်မှန်ကန်ကန်အသုံးချတဲ့အခါမှာကော်မရှင်အနေနဲ့လည်းပဲဒီထိရောက်တဲ့ကျွန်တော်တို့လုပ်ငန်းဆောင်ရွက်ချက်တွေတွေ့ရှိရတယ်လို့နိုင်ငံတကာလူခွင့်ရင်းကျွမ်းကျင်သူများရဲ့ဝေဖန်မှုကိုလည်းကျွန်တော်တို့ရရှိပါတယ်။ဒါကြောင့် ဟိုနှစ်ဖက်မျှမြင်မယ်ဆိုရင်တော့ဒါလေးကသဘာဝကျပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ပါဒီမြန်မာနိုင်ငံမှာပေါ့နော်လူခွင့်ရေးချိုးဖောက်မှုတွေတော်တော်များတယ်ဆိုပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေဝေဖန်တာတွေရှိပါတယ်ပြီးတော့မြန်မာနိုင်ငံအတွင်းမှာဒီလူခွင့်ရေးတကယ်ချိုးဖောက်ခံရတဲ့လူတွေကနေပြီးတော့ဒီကော်မရှင်ကိုတိုင်ကြားတာတွေရှိရလို့သိရပါတယ်အဲ့တော့တိုင်ကြားတဲ့အမှုတွေဘယ်လောက်များများရှိပြီးတော့ဘယ်လိုများကင်တွယ်ပြီးတော့အရေးယူဆောင်ရပေးတာရှိပါလဲရှင
်တည်ငြိမ်အေးချမ်းနေတဲ့နိုင်ငံတွေနဲ့နှိုင်းယှဉ်မယ်ဆိုရင်တော့ပြည်တွင်းမှာကျွန်တော်တို့ပဋိပက္ခတွေများပြားနေတဲ့နိုင်ငံတစ်ခုအနေနဲ့လူခွင့်ရေးထိခိုက်ချိုးဖောက်မှုတွေများတယ်ဆိုတာဖြစ်လိဖြစ်တာရှိတဲ့ကျွန်တော်သဘာဝဖြစ်ပါတယ်။တိုင်တန်းချက်တွေကိုလည်းပဲကျွန်တော်တို့ဒီနဲ့စီမင်းတစ်ခုရေးဆွဲပြီးတော့အဲဒီစီမင်းနဲ့အညီကော်မရှင်ကအဖွဲ့စနစ်နဲ့ကျွန်တော်တို့ဆုံးဖြတ်တဲ့အလေ့ကျင့်ကောင်းတစ်ခုကျွန်တော်တို့ဆောင်ရွက်ထားပါတယ်။ဒီနေ့ဒီအချိန်တည်းဆိုရင်ကျွန်တော်တို့၃နှစ်ခွဲကျော်ပေါ့လေ။ကာလအတွင်းဆိုလို့ရှိရင်တိုင်တန်းချက်ပေါင်း8100ကျော်လက်ခံရရှိပြီးတော့ကျွန်တော်တို့အစိုးရအဖွဲ့ကဆက်လက်ဆောင်ရွက်ဖို့ဆိုရင်ကျွန်တော်တို့2300ကျော်ပေးပို့ခဲ့ပါတယ်။တော့တိုင်တန်းချက်တွေကိုစီစစ်ပြီးတော့လူခွင့်ရေးချိုးဖောက်မှုရှိတယ်ထိခိုက်မှုရှိတယ်လို့ယူဆပွဲရရှိရင်နောက်ခိုင်လုံတဲ့အထောက်အထားရှိရင်နောက်ဆက်လက်ဆောင်ရွက်ဖို့လိုအပ်တဲ့ကိစ္စရဖြစ်ရင်ကျွန်တော်တို့ကအစိုးရအဖွဲ့အစည်းတွေကဆက်လက်ဆောင်ရွက်ဖို့အတွက်ကျွန်တော်တို့ဆက်လက်ပြီးတော့ပေးပို့ပါတယ်ဒါလည်းပဲကော်မရှင်တွေရဲ့အမြဲတမ်းဆောင်ရွက်လေ့ရှိတဲ့ဒီနီလန်းတစ်ခုပါပဲဒီနီလန်း၌ကျွန်တော်တို့ဆောင်ရွက်တာပါအဲ့တော့ကျွန်တော်တို့အကြောင်းကြားတဲ့ပုံမှာအစိုးရအဖွဲ့ကလည်းပဲလိုအပ်တယ်လို့အရေးယူဆောင်ရွက်ပေးရမှာဖြစ်ပါတယ်အဲ့တော့ဒီ mechanism ပေါ့လေဒီလုပ်ငန်းစနစ်ကတော့အခုကျွန်တော်တို့ကအစိုးရနဲ့ကျွန်တော်တို့ကြားမှာဒါကျွန်တော်အမြင်ပြောရရင်တော့နားလည်မှုတိစောက်နေသေးပဲဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ပေးပို့တဲ့တိုင်တန်းချက်ပေါင်း2300ကျော်ပေါ့လေဒီ2300ကျော်မှာကျွန်တော်တို့အစိုးရအဖွဲ့ကနေပြီးတော့လိုအပ်တယ်လို့ဆောင်ရွက်ပြီးတော့ကျွန်တော်တို့1000ကျော်ပေါ့လေကျွန်တော်တို့စီပြန်ကြားလာတဲ့အတွက်တစ်ဝက်ကျော်ပေါ့လေပြန်ကြားတော့နှီးပါပေါ့လေပြန်ကြားလာတဲ့အတွက်အဲဒီပြန်ကြားချက်ပေါ်မှာကျွန်တော်အနေနဲ့သုံးသပ်ချက်ကတော့လက်ရှိကနဦးအဆင့်မှာဒီအစိုးရအဖွဲ့အနေနဲ့ကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်မှုဟာအလားအလာကောင်းတယ်လို့ကျွန်တော်ပြောလိုပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီတိုင်ကြားမှုတွေနဲ့ပတ်သက်လို့ပေါ့နော်ဒီဥမာဆိုလို့ရှိရင်လေဘရောင်းတောင်မှာဖြစ်ခဲ့တဲ့ဒီလေသမားကြီးဒေါ်ခင်ခင်ဝင်းတနက်ပြစ်ခံလို့တည်ဆုံးတဲ့အမှုရှိပါတယ်နောက်ပြီးတော့ဒီလေဘရန်မှာအကြောင်းသားတွေအရိုက်ခံရတယ်ဆိုတော့ဒီဆန္ဒပြတဲ့ကိစ္စပေါ့လေနောက်တစ်ခုကကိုပါကြီးအမှုကိစ္စပေါ့အဲ့ဒီအမှုကိစ္စတွေနဲ့ပတ်သက်လို့ဘယ်လိုများဟိုသုံးသပ်လို့ရပါလဲရှင
်ပထမဆုံးကျွန်တော်တို့ဒီပြောချင်တာကတော့ကိုပါကြီးအမှုပေါ့နော်ဒီတည်ဆုံးမှုဟာသွေးရသားရဖြစ်သလားဆိုတာကိုကျွန်တော်တို့ကလူခွင့်ရေးချိုးဖောက်မှုရှိသလားဆိုတာကိုကျွန်တော်တို့စုံစမ်းစစ်ဆေးခဲ့တာဖြစ်ပါတယ်အလုံးကျွန်တော်တို့48ဦးကျွန်တော်တို့စစ်ဆေးခဲ့ပါတယ်အဲ့တော့စစ်ဆေးမှုနဲ့စစ်ဆေးမှုနဲ့ပတ်သက်လို့ကျွန်တော်တို့ဆောင်ရွက်တဲ့ဆောင်ရွက်တာတွေအားလုံးဆောင်ရွက်နိုင်တဲ့ပြားကိုကျွန်တော်တို့ကြိုးပမ်းပြီးတော့ဆောင်ရွက်ခဲ့ပါတယ်အဲ့တော့နောက်ဆုံးချုပ်ပြီးတော့တင်ပြရရင်တော့နံပါတ်1ကိုပါကြီးကဒီမြန်မာနိုင်ငံသားဖြစ်ပါတယ်မြန်မာနိုင်ငံသားဖြစ်တဲ့အတွက်ပြည်တော်စုဖွဲ့စည်းပုံအခြေခံဥပဒေ2008ပါအခွင့်အရေးကိုသူခံစား권ရှိပါတယ်အဲ့ဒီခံစား권ရရှိဖို့အတွက်ကိုပုံမှန်349ကိုရည်ညွှန်းပြီးတော့ရင်ဒါကျွန်တော်တို့အနေနဲ့တော့အကြံပြုထောက်ခံခဲ့တာပါဒါကျွန်တော်တို့ကော်မရှင်ကတော့အကြံပြုတာရယ်ထောက်ခံတာရယ်ကျွန်တော်တို့ညှိနှိုင်းဖြန့်ဖြေတာရယ်ပဲဒါလုပ်ခွင့်ရှိတာပါကျွန်တော်တို့ကစီရင်ချက်ဆုံးဖြတ်ခွင့်ကျွန်တော်တို့မရှိပါဘူးအဲ့တော့ကျွန်တော်တို့ထောက်ခံတင်ပြချက်ကတော့အဓိကကြားတဲ့အချက်ကတော့ယင်ဒီအမှုကိုပွင့်လင်းမြင်သာမှုရှိစေရန်အတွက်နေဘက်တရားရုံးမှာစစ်ဆေးတင်ပါတယ်ဆိုတဲ့အချက်ဖြစ်ပါတယ်ဒါမှသာကိုပါကြီးကကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပါနိုင်ငံသားရဲ့အခွင့်အရေးကိုရရှိမယ်လို့ကျွန်တော်တို့ကော်မရှင်ကသုံးသပ်တဲ့အတွက်ကျွန်တော်အဲ့လိုထောက်ခံခဲ့ခြင်းဖြစ်ပါတယ်နောက်တစ်ခုကတော့ဒေါခင်ဝင်းအမှုကတော့အဖွဲ့တစ်ဖွဲ့နဲ့ကျွန်တော်တို့တွားရောက်ပြီးတော့စစ်ဆေးခဲ့ပါတယ်အခြေအနေမှန်နေကိုတက်ဆိုင်ရာဝန်ကြီးဌာနကိုတင်ပြခဲ့ပါတယ်တင်ပြတဲ့အတွက်အခုနောက်ဆုံးအခြေအနေမှာတက်ဆိုင်ရာဝန်ကြီးဌာနကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုလိုအပ်တယ်လို့ဌာနဆိုင်ရာစီမင်းစည်းကမ်းနဲ့အညီအရေးယူဆောင်ရွက်နေတယ်လို့ကျွန်တော်တို့အဲတတင်းရရှိပါတယ်ပြန်ကြားချက်တော့ကျွန်တော်တို့မရသေးပါဘူးဟု
တ်ကဲ့ပ
ါနောက်တစ်ချက်ကတော့လေဗရန်အမှုကတော့လက်ရှိကျွန်တော်တို့လူခွင့်ရေးကာကွယ်စောင့်ရှောက်ရေးအဖွဲ့ပေါ့လေကာကွယ်စောင့်ရှောက်ရေးအဖွဲ့မှာကျွန်တော်တို့ကော်မရှင်အဖွဲ့ဝင်3ဦးအဲမှာတာဝန်ယူထားပါတယ်အဲ့ဒီ3ဦးကဒီနေ့ပဲကျွန်တော်တို့ရဲရရှိကြီး3ဦးကိုသူတို့ခေါ်ဆက်နေပါပြီခေါ်ပြီးတော့ဟိုတက်တဲ့ထွက်ဆိုချက်တွေယူနေပါပြီဆိုလိုက်တဲ့အတွက်ဒါလေးကလည်းပဲပြည်ထရေးဝန်ကြီးဌာနအနေနဲ့လူခွင့်ရေးကော်မရှင်နဲ့ပူးပေါင်းဆောင်ရွက်မှုကိုကျွန်တော်တို့အနေနဲ့အသိမှတ်ပြုပါတယ်ဆိုတော့ဒါကတော့ဆက်ပြီးတော့ဟိုလိုအပ်တဲ့တက်တဲ့တွေဆက်ပြီးတော့ဆက်သွားမှာဖြစ်ပါ
ဟုတ်ကဲ့ပါကျမဒီအမျိုးသားလူခွင့်ရေးကော်မရှင်ရဲ့ဒီ website ပေါ့နော်ဟိုကျမ internet ထဲကိုဖတ်လိုက်တဲ့ခါကျတော့ဒီအမျိုးသားလူခွင့်ရေးကော်မရှင်အနေနဲ့ဟိုနေဆင်းပြီးတော့လည်းလေ့လာတာတွေရှိပါတယ်အဲ့ဒီမှာဒီရခိုင် data ကိုသွားတာလည်းတွေ့ရပါတယ်အဲ့တော့အဲ့ဒီ data မှာရှိနေတဲ့ဒီမြန်မာအစိုးရအနေနဲ့ကတော့ဘင်္ဂလီလို့ခေါ်ပြီးတော့သူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်တဲ့လူနည်းစုတွေရှိပါတယ်အဲ့ဒီသူတို့ရဲ့ဟိုဒီအခြေခံကြတဲ့ပြဿနာပေါ့နော်နိုင်ငံတကာကဝေဖန်နေတာဒီလူနည်းစုကိုဟိုဒီအစိုးရနှိမ့်ဆက်တဲ့အာဏာပိုင်တွေကနေပြီးတော့ဖိနှိပ်တယ်အဲ့ဒါကြောင့်မလို့သူတို့တွေကနိုင်ငံကနေထွက်ပြေးနေကြရတယ်လူခွင့်ရေးချိုးဖောက်တာခံရရတယ်လို့ပြောပါတယ်အဲ့ဒီအခြေအနေပေါ်မှာရောမြန်မာနိုင်ငံလူခွင့်မျိုးသားလူခွင့်ကော်မရှင်ရဲ့ရည်တည်ချက်ကလေးသိပြရစေရှင
်ဒီနိုင်ငံတော်အနေနဲ့တော့ရင်ကျွန်တော်တို့ဒီအဓိကအကြဆုံးအချက်ကိုပြောရမယ်ဆိုလို့ကျွန်တော်နိုင်ငံသားပြုမှုနဲ့ပတ်သက်လို့ကတော့ကျွန်တော်တို့1982ခုနှစ်နိုင်ငံသားပြုမှုဥပဒေရှိပါတယ်ဒီဥပဒေကလည်းပဲနိုင်ငံတနိုင်ငံအတွက်တော့ရင်သူ့နိုင်ငံရဲ့ဒီအမျိုးသားအကျိုးစီးပွားကိုရှေ့ရှုပြီးတော့ဒီလိုပဲတေးချာချာလေ့လာပြင်ဆင်ပြီးတော့ပြုစုခဲ့တဲ့ဥပဒေလို့ကျွန်တော်တို့သိရပါတယ်အဲ့တော့ဒီဥပဒေနဲ့အညီလက်ရှိကျွန်တော်တို့ရှိနေတဲ့ဘင်္ဂါလီတွေကဒီပြုနိုင်ငံသားရာခွင့်ရှိပါတယ်သူတတ်မှတ်ချက်ဥပဒေနဲ့ကိုက်နေမယ်ဆိုရင်ဆိုတော့ဒီအခွင့်အရေးတွေကတော့ရှိနေပြီသားပါဆုံးရှုံးနေတယ်လို့တော့ပြောလို့မရပါဘူးအဲ့တော့ဒီရခိုင်ပြည်နယ်မှာကျွန်တော်တို့စမ်းသပ်မြို့နယ်မှာဆိုလို့ရှိရင်လည်းပဲမင်းပြားမှာဆိုလို့ရှိရင်ဒါဆောင်ရွက်တဲ့ဟာအထိုက်လျောက်အော်အစဉ်ပြေမှုအောင်မြင်မှုရတယ်လို့ကျွန်တော်သိရပါတယ်ဆိုတော့ဒါဟာသူဘင်္ဂါလီတွေအတွက်တော့အကောင်းဆုံးအခွင့်အရေးတစ်ခုလို့ကျွန်တော်မြင်ပါတယ်ဒါကတော့နိုင်ငံသားပြုမှုနဲ့ပတ်သက်လို့ပါကျန်တာတွေကတော့ဒီနိုင်ငံတော်အနေနဲ့ပေးထားတာတော့အခြေချနေထိုင်ခွင့်ရှိတယ်နောက်ပညာသင်ကြားခွင့်ရှိတယ်ကျန်းမာရေးစောင့်ရှောက်မှုခံပိုင်ခွင့်ရှိတယ်မြေယာပိုင်ဆိုင်ခွင့်ရှိတယ်စီးပွားရေးတွေလုပ်ငန်းတွေကိုအဲ့ဒေသမှာရှိတဲ့ပုဂ္ဂိုလ်များဤသူဆောင်ရွက်ခွင့်ရှိတယ်ငါးဖန်းခွင့်တွေရှိတယ်ဆိုတော့အခွင့်အရေးပေါင်းများစွာဟိုပေးထားတယ်လို့ကျွန်တော်မြင်ပါတယ်သို့တော့ဒီနိုင်ငံသားမဟုတ်သေးတဲ့နိုင်ငံသားဟုတ်မဟုတ်ဆိုတာစီစစ်နေစေဖြစ်နေတဲ့လူမျိုးစုတစ်ခုရဲ့သွားလာမှုကိုကန့်တတ်ထားတာတော့ရှိပါတယ်ဆိုတော့ဒါလေးကတော့ကျွန်တော်တို့ဟိုကာလအတိုင်းအတာတစ်ခုအရဟိုကန့်တတ်ထားတာလို့ကျွန်တော်မြင်ပါတယ်ရေရှည်မှာတော့ရင်နှစ်ဖက်ယုံကြည်မှုပေါ်မူတည်ပြီးတော့ရင်တော့ဒီကန့်တတ်ချက်ကပြေပြောက်သွားလိမ့်မယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါအခုဟိုဒီကုလသမဂ္ဂလူခွင့်ရေးကောင်စီပေါ့နော်ဒီလူခွင့်ရေးကောင်စီရဲ့ရုံးခွဲဒီမြန်မာနိုင်ငံမှာဖွင့်လှစ်ဖို့ကိစ္စကလည်းအခုအချိန်မှာဟိုတောင်ပတင်းရေမကြဖြစ်နေတယ်လို့ပဲသိရပါတယ်ရှင်အဲ့ဒီကိစ္စလေးနဲ့ပတ်သက်လို့နောက်ဆုံးအခြေအနေလေးဗာသိရပါတယ်ရှင
်ဒီနောက်ဆုံးအခြေအနေလေးတော့ကျွန်တော်တို့အနေနဲ့မသိရသေးပါဘူးဒါနိုင်ငံခြားရေးကလုပ်တဲ့ဖြစ်တဲ့အတွက်ပေါ့လေဒီ OSHR ဆိုတဲ့အဖွဲ့နဲ့ကတော့ကျွန်တော်တို့စတင်ဖွဲ့ကလေးရပဲထိတွေ့မှုလည်းရှိပါတယ်ပူပေါင်းဆောင်ရွက်မှုလည်းရှိပါတယ်ကျွန်တော်တို့ဥပဒေရေးဆွဲတဲ့အခါမှာလည်းဒီ OSHR ကအရာရှိကြီးတူလာရောက်ပြီးတော့အကြံဉာဏ်နေပေးပါတယ်ကျွန်တော်တို့နဲ့အစည်းအဝေးမှာသူ့ရဲ့အကြံဉာဏ်တွေလည်းကောင်းမွန်တဲ့အကြံဉာဏ်တွေကျွန်တော်ရရှိပါတယ်နောက်လူခွင့်ရေးနဲ့ပတ်သက်တဲ့အလို့ယုံသင်တန်းတွေလည်းပဲပူပေါင်းလှုပ်ဆောင်တာရှိပါတယ်ဆိုတော့ကျွန်တော်တင်ပြချင်တာတော့ကျွန်တော်တို့နဲ့ OSHR ရဲ့ဆက်ဆံရေးကတော့ချုံးမေးပါတယ်
ဟုတ်ကဲ့ပါအခုအရင်တုန်းကဆိုရင်တော့ပေါ့နော်ဒီစစ်အစိုးရလက်ထက်တုန်းကဆိုလို့ရှိရင်ဒီ Universal Declaration of Human Rights လို့ခေါ်တဲ့ကမ္ဘာကုလသမဂ္ဂလူခွင့်ရေးကြေညာစာတမ်းပေါ့အဲ့ဒီစာတမ်းလေးကင်ထားယုံနေတဲ့အဖမ်းခံခဲ့ရတဲ့လူတွေအများကြီးရှိပါတယ်အဲ့ခေတုန်းကပေါ့နော်အခုလူခွင့်ရေးကော်မရှင်ကနေပြီးတော့ဒီဘာသာတိုင်းရင်းသားဘာသာလေးနဲ့ကချင်ဘာသာရဲ့နောက်မွန်ဘာသာနောက်ရှမ်းဘာသာပေါ့လေအဲ့လိုထုတ်ပြန်နိုင်ပြီဆိုတော့ဒါအများကြီးတိုးတက်လာတယ်လို့ပြောရမှာပါအဲ့တော့ဒီစာအုပ်ကလေးတွေပြုစုပြီးတော့ထုတ်ပြန်ခဲ့တာလေးနဲ့ပတ်သက်လို့ပြောပြပေးပါဦးရှင်
အဲ့တော့ကျွန်တော်တို့ဒီလူခွင့်ရေးကော်မရှင်တွေမှာတာဝန်ကနှစ်ခုပဲရှိပါတယ်။တာဝန်ကနှစ်ခုပဲ။တစ်ခုကတော့လူခွင့်ရေးအသိပညာပြန်ပွားရေး Human Rights Promotion နောက်တစ်ခုကတော့လူခွင့်ရေးကာကွယ်စောင့်ရှောက်ရေး Human Rights Protection အဲ့တော့ Human Rights Promotion နဲ့ပတ်သက်လို့လူခွင့်ရေးကြေညာစာတမ်းမှာလည်းဒါတွေအများပြည်သူသိရှိအောင်ဖြန့်ဝေဖို့ဆိုတဲ့တိုက်တွန်းချက်ပါရှိပါတယ်။ဆိုလိုက်တဲ့အတွက်ဒါကျွန်တော်တို့တာဝန်ဖြစ်လာပါတယ်။ကျွန်တော်တို့တာဝန်ဖြစ်လာတယ်ကျွန်တော်တို့နဲ့မိတ်ဖက်အဖွဲ့အစည်းတွေရဲ့တာဝန်ဖြစ်လာတယ်အစိုးရရဲ့တာဝန်လည်းဖြစ်လာပါတယ်။ဒါကြောင့်ဒီဘာသာလေးကိုကျွန်တော်တို့ကော်မရှင်ရဲ့စုပေါင်းအင်အားလေးနဲ့ကျွန်တော်တို့3လခန့်အချိန်ယူပြီးတော့အကောင်းဆုံးဖြစ်အောင်ကျွန်တော်တို့ဘာသာပြန်ပြီးတော့ရင်ကျွန်တော်ဖြန့်ဝေခဲ့တာပါ။အခုတော့3ဘာသာကျွန်တော်တို့ရှမ်းမွန်ကချင်ဖြစ်ပါတယ်။နောက်ဆက်ပြီးတော့တခြားတိုင်းရင်းသားဘာသာတွေလည်းဆက်ပြီးကျွန်တော်တို့ဖြန့်ချိပေးသွားဖို့ဆောင်ရွက်ဖို့အစီအစဉ်ရှိပါတယ
်။ဟုတ်ကဲ့ပါ။ကျေးဇူးအများကြီးတင်ပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးတင်ပါတယ
်။မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါရဲ့ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်နေ့ခင်ဗျာတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်နောက်ပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်ကိုတော့ line meter 32 40 50တို့အပြင် line length meter 190တို့ကပါတိုးချဲ့ထုတ်လွှင့်နေတာဖြစ်ဖြစ်ပါတယ်အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်မှာပေးစာများဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်မှာတော့
လက်ရှိအချိန်မှာတိုင်းပြည်လုံးဆိုင်ရာအပြည့်အစုံချုပ် NCA ကိုနှစ်ဖက်သဘောတူထားပြီးသားဖြစ်နေတာရုပ်ောက်ပွဲနဲ့နှိကနေတဲ့အချိန်
ဒါအပြင်နောက်ပိုင်းမှာလည်းကဘာတလွားထူးခြားဆန်းပြသတင်းတွေကိုတင်ဆက်ပေးမှာပါအခုပထမဦးဆုံးတော့အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်မှာပေးစာကဏ္ဍကို VOA ဝိုင်းတော်သားတွေနဲ့အတူမအေးတန်တာကျော်ကတင်ဆက်ထားပါတယ်နားဆင်ကြည့်အောင်ပါရှင်
ဒီလိုကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးရအောင်မယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်တောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုတော့ဗီဒီယိုကိုရေးလာတဲ့တောရရှင်တွေရဲ့အစာတွေ Facebook ကနေပြီးတော့မှတ်ချက်ပေးလာတဲ့တောရရှင်တွေရဲ့ post တွေကိုဖော်ပြပေးပါမယ်နော်။အုံမာကြီးဆိုတဲ့တောရရှင်ကတော့ VOE ကနေ video post တွေ Facebook မှာတင်ပေးတာကျေးဇူးတင်ပါတယ်။နေ့စဉ်တင်ပေးပါလို့ပြောလာပါတယ်ရှင်။ကျမတို့ radio ကနေထုတ်လွှင့်ပေးပြီးတော့ website မှာလည်းဖော်ပြ Facebook YouTube မှာလည်းဖော်ပြတဲ့သတင်းတွေကိုနားဆင်ကြည့်ရှုပြီးတော့တုံ့ပြန်ရေးသားလာကြတဲ့တောရရှင်တွေရဲ့အမြင်တွေကိုဖော်ပြပေးသွားခြင်းပါတယ်။အခုက26ရက်နေ့ကကျမတို့ radio အစီအစဉ်ကနေပြီးတော့ maximum ကရုပ်တန်တဲ့အတန်လွှင့်ဥပဒေပြောင်စုလွတ်တော်အတီးပြုဆိုတဲ့သတင်းတင်ဆက်ပေးခဲ့တာနဲ့ပတ်သက်ပြီးတော့သောရရှင်တယောက်သူ့ရဲ့အမြင်ကိုရေးသားလာတာကိုပြောပြပေးကြပါမယ်။ဒီရုပ်မြင်သံကြားနဲ့အတန်ထုတ်လွှင့်ခြင်းဆိုင်ရာဥရေတီရဲ့အတီးပြုပြထမ်းနိုင်ခဲ့တဲ့အတွက်ရုပ်တန်လွှင့်လုပ်ငန်းတွေကိုဥရေဆောင်တဲ့အညီလှုပ်ဆောင်ခွင့်ရရှိတော်မှာဖြစ်တဲ့အတွက်ကြိုးစုံမှုတွေရှိသလိုဒီဥရေပေါ်မှာလက်ထရီဆောင်ရွက်နိုင်ခြင်းနဲ့ပတ်သက်ပြီးတော့စောင့်ကြည့်ရမှာဖြစ်တယ်ဆိုပြီးတော့ဝေဖန်သူတွေလည်းရှိကြမှာ။ဒီလိုရုပ်ကိုထောက်ခံပါတယ်လို့ပြောလာတဲ့သောရရှင်ကတော့ဇော်မင်းမင်းလက်ဆိုတဲ့သောရရှင်ဖြစ်ပါတယ်။
ရုပ်တံဥပဒေလိုအပ်လို့အတည်ပြုတာထောက်ခံပါတယ်။မြို့ရွာအိုးအိမ်ဖွံ့ဖြိုးရေးဦးစီးဌာနနဲ့ဆိုင်တဲ့တံမိုးနဲ့အင်ယာနဲ့အငှားအင်ယာဆောက်လုပ်ခြင်းနဲ့ဆိုင်တဲ့ဥပဒေတွေကိုရေရှည်စီးမြင်စည်းကမ်းနဲ့အညီဆောက်လုပ်သွားနိုင်ရေးအတွက်ပြဋ္ဌာန်းပေးတဲ့လို့လွတ်တော်ဥက္ကဋ္ဌကြီးကိုအကြံပြုလိုပါတယ်
။ဇော်မင်းမင်းလက်ဆိုတဲ့သောရရှင်ကသူ့ရဲ့အမြင်ကိုအခုလိုရေးလာတာပါ။နောက်ပြီးတော့28ရက်နေ့မှာကျွန်တော်တို့တင်ဆက်ပေးခဲ့တဲ့ကိုမိုးစောတင်ဆက်တဲ့သတင်းဖြစ်ပါတယ်။အငိမ့်စားစစ်အရာရှိတွေရွေးကောက်ပွဲဝင်ခြင်းပေါ်မှာစိုးရိမ်မှုတွေတိုးနေပါတယ်ဆိုတဲ့သတင်းကိုတော့ Goldfinger 1990ဆိုတဲ့သောရရှင်ကအခုလိုမျိုးတုံ့ပြန်လာပါတယ
်။1990မှာတပ်ဆညကိုမွေးထားတယ်။နိုင်မယ်ထင်ပြီးတော့ဗိုလ်ချုပ်ကြီးစောမောင်ကအနိုင်ရတဲ့ပါတီကိုအာဏာလွှဲအပ်ပြီးတော့စစ်တမ်းရောင်းကိုပြန်မယ်ဆိုပြီးတော့ကြေညာပါတယ်။မှန်းချက်နဲ့နှမ်းထွက်မကိုက်ဖြစ်သွားတော့ဒီဝတ်ထားတဲ့စစ်ပေါင်းမီကပါတီလုံကြီးဖြစ်သွားပါလိမ့်ရော2015ကိုစောင့်ကြည့်ကြသေးတာပေါ့။1988တတိုင်းတပီလုံးတပိမ့်မှောက်တဲ့အထဲမှာတာကူဖွတ်တွေကလည်းထိတ်ဆုံးကွာ2015မှာဒီဖွတ်ကလေးတွေကိုမွေးထားပြီးတော့1990ဇက်ထုတ်ခင်းဖို့လှုပ်ထားပြန်ပြီးပြည်သူတွေစဉ်းစားသင့်ပါတယ
်တက်မတော်အရာရှိကြီးတွေကိုငိမ့်စားပေးပြီးတော့ပြည်ခိုင်ဖြိုးပါတီမှာရွေးကောက်ပွဲဝင်နေတဲ့အခြေအနေကြောင့်2015ရွေးကောက်ပွဲမှာတက်မတော်ကကြားနေပါမလားဆိုပြီးတော့မေးခွန်းထုတ်တာတွေရှိနေတဲ့အကြောင်းသတင်းတင်ပြတာပေါ်မှာဒီသောရရှင် Goldfinger 19901990ကသူ့ရဲ့ထင်မြင်ယူဆချက်ကိုခုလိုရေးလာတာဖြစ်ပါတယ်ရှင်။နောက်ထပ်သောရရှင်တွေတော်တော်လေးတုံ့ပြန်ရေးသားလာကြတဲ့သတင်းတစ်ပုဒ်ကတော့တိုင်းသာအဖွဲ့တွေနဲ့မြန်မာအစိုးရငြိမ်းချမ်းရေးအတွက်လက်မှတ်ထိုးဖို့စ조사နေကြတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာကြတာပါ။ခင်ရွှေမောင်ဆိုတဲ့သောရရှင်က
ငြိမ်းချမ်းရေးလိုလားတဲ့ပြည်ထောင်စုစနစ်ကိုကြိုက်တယ်ဆိုရင်တော့ဘသူနဲ့ဖြစ်ဖြစ်အခြေခံကြကြဆွေးနွေးပြည်သူတွေစီကအတန်ကိုနားထောင်ပြီးပြုလုပ်ဆောင်ရွက်တင်တာပေါ့။အစိုးရဆိုတာပြည်သူတွေရဲ့အလုပ်သမားတွေပါပဲ။ပြည်သူတွေလိုလားတာပဲလုပ်ပေးတင်ပါတယ်ပြည်သူတွေလိုလားတာမလုပ်ဘူးဆိုရင်တော့အစိုးရတကယ်ငြင်းငြင်းလိုလားတာဖြစ်နိုင်ပါမလား
ဒီတော်ရရှင်ကတော့ပြည်သူအသံနားဆင်ပြီးတော့လှုပ်ပါဆိုပြီးရေးလာပါတယ်ဖန်လုံးဆိုတဲ့တော်ရရှင်ကတော့တိုင်းရင်းသားတွေကိုထောက်ခံပြောလာတာပါ
တိုင်းသားတွေရဲ့ဆုံးဖြတ်ချက်မှန်ပါတယ်အားလုံးကမြန်မာနိုင်ငံသားတွေပဲလीငင်းငယ်ကြီးလက်မှတ်ဆိုတော့ကအကုန်ထိုးနိုင်လေကောင်းလေပဲ
တိဟကျော်ဆိုတဲ့တော်ရရှင်ကတော့လက်ရှိရနေတဲ့အခွင့်အရေးကိုလက်လွတ်မခံကြပါနဲ့ဆိုပြီးအခုလိုတိုက်တွန်းလာပါတယ
်ကျွန်တော်ပြောမယ်ဗျာမြန်မာအစိုးရ290အတွင်းပြောင်းလဲပုံတွေကိုတတိထားရပါမယ်အခွင့်အရေးကလွတ်သွားရင်ပြန်ယူဖို့ဆိုတာအများကြီးပေးဆက်ရမှာပါဒီကနေ့ညီညွတ်နေတဲ့တိုင်းရင်းသားတွေမှာထာဝရအင်အားဆိုတာမရှိမဖြစ်လိုအပ်ပါတယ်ဒါကိုတတိထားပါဗျာ
ဒါကတော့တိဟကျော်ဆိုတဲ့သောရရှင်မှာဒီလိုတတိပေးလာတဲ့သူရှိသလိုဥစော်တန်းဆိုတဲ့သောရရှင်ကတော့ဒီကိစ္စမှာတော်လေးစိတ်ပြက်လက်ပြက်ဖြစ်နေပုံရပါတယ်သူရေးလာတဲ့တုံ့ပြန်ချက်ကတော့
အထက်မှာတော့ဆွေးနွေးအောက်မှာတော့တိုက်ပွဲအင်ဂျက်ချင်းအိုးမန်တုပ်ပြီးခုတ်နေကြတော့ဂျားကပြည်သူတွေပဲနာပြင်းနာခေါင်းဆောင်တွေတယောက်ချင်းစီကိုတိုက်ခိုင်းလိုက်ပါတိုက်ပွဲအလိုလိုရပ်သွားပါလိမ့်မယ်
ဒါကတော့ VOE ကတင်ဆက်ပေးတဲ့သတင်းတွေပေါ်မှာသောရရှင်တွေသူတို့ရဲ့အမြင်တွေကိုတုံ့ပြန်ရေးသားလာကြတာဖြစ်ပါတယ်ရှင်။သောရရှင်တွေကိုယ်ပိုင်ထင်မြင်ယူဆချက်တွေရေးလာတဲ့စာရင်းရင်းဖွင့်စာတွေကိုတော့နောက်ပိုင်းမှာအချိန်ရရင်ရသလောက်ဖော်ပြပေးသွားမှာဖြစ်ပါတယ်။အခုတော့ကြားဖြတ်ပြီးတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတုံးနဲ့ဖြောပြပေးကြပါတယ်ရှင်။ဒီတစ်ပတ်တော့ Billboard Hot ဖြစ်ဆုံးတင်းနံပါတ်100အစီအစဉ်မှာဒီအလဲလောက်မှာတော်တော်ကြကြရှိနေတဲ့သတင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်။ပြီးခဲ့တဲ့နှစ်ပတ်ကနံပါတ်6နေရာမှာရှိပြီးတော့ဒီတစ်ပတ်မှာတော့နံပါတ်9ရောက်သွားတဲ့သတင်းလေးဖြစ်ပါတယ်။Richard Blatten သီဆိုထားတဲ့ Fight Song ဆိုတဲ့သင်းလေးကိုသောရရှင်နေခန်းစားနားဆင်နိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော် Like a small boat on the ocean sending big waves into motion like how a single word can make a heart open I might only have one match but I can make an explosion and all those things I didn't say were wrecking balls inside my brain I will scream loud tonight can you hear my voice this time this is my fight song take back my life song prove I'm alright song my power's turned up starting right now I'll be strong I'll play my fight song and I don't really care if nobody else believes cause I've still got a lot of fight left in me losing friends and I'm chasing sleep everybody's worried about me in 2D say I'm in 2D Richard Blatten သီဆိုထားတဲ့ Fight Song ဆိုတဲ့သင်းကိုနားဆင်ခဲ့ကြရတာပါ။နောက်ပိုင်းမှာတော့မွေးနေ့တေးလက်ဆောင်မြန်မာသင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးဦးမှာဖြစ်ပါတယ်။ကျွန်တော်တို့ VOE ကနေပြီးတော့အပတ်စဉ်အင်္ဂါညပိုင်းနဲ့စနေညပိုင်းထုတ်လွှင့်ပေးနေတဲ့တပတ်တစ်ခါတားရဲလေးလိုင်းဆွေးနွေးပွဲအစီအစဉ်မှာအီးမေးလ်ရေးပို့ပြီးတော့ပါဝင်ဆွေးနွေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုလည်းတော်တော်လက်ခံရရှိတာပါ။ကျွန်တော်တို့ဒါမဲ့ဆွေးနွေးတဲ့အချိန်အကန့်အသတ်တယ်လီဖုန်းခေါ်လို့ရတဲ့အချိန်တွေဒါတွေအားလုံးကြောင့်စာတွေတချို့မဖော်ပြပေးနိုင်မဲကြံခဲ့ရပါတယ်နော်။ဒီထဲကစာတချို့ကိုတော့ကျွန်မအစီအစဉ်မှာအလင်းသင်းတယ်လို့ဖော်ပြပေးနေတာဖြစ်ပါတယ်။ပြီးခဲ့တဲ့တပတ်ကျော်ကစနေမှာဆွေးနွေးသွားတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့သောရရှင်တချို့ရေးလာတဲ့စာတွေကိုဖော်ပြပေးကြပါတယ်။လွတ်တော်ကိုယ်စားလှယ်တွေမဲဆန္ဒရှင်ပြည်သူတွေကပြန်လည်ရုပ်သိမ်းနိုင်တဲ့ဥပဒေချင်းအလင်းမြန်ပြဋ္ဌာန်းပေးဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြည်ထောင်စုလွှတ်တော်နာယကစီကိုတိုက်တွန်းခဲ့တဲ့အချက်နဲ့ပတ်သက်ပြီးတော့အငင်းပွားပွဲအချက်လက်တွေအခုလိုအချိန်မှာမူကျန်းအတည်ပြုဖို့ PR တွေပေါ်ထွက်နေတဲ့အခြေအနေပေါ်မှာဒါရဲ့လေလိုင်းအစီအစဉ်ကအဆွေးနွေးသုံးသပ်တာဖြစ်ပါတယ်။ချင်းပြည်နယ်ကအထက်တန်းပြတအူးပါဆိုတဲ့သောရရှင်ကတော့ဒ ဒီဥပဒေကတော့ရှေ့တဲ့နဲ့ဥပဒေဖြစ်ပါတယ်လို့အခုလိုပြောလာပါတယ်
။ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ပြည်သူကပြန်ပြီးတော့ရုပ်သိမ်းတဲ့ဥပဒေရှေ့တင်ပါတယ်လို့ယူဆပါတယ်။ဘာဖြစ်လို့လဲဆိုတော့မေးရရှိရေးအတွက်ပြည်သူကိုအကောင်းပြောပြီးမှရွေးကောက်ခံရပြီးတဲ့နောက်ပြည်သူမျက်နှာကိုတောင်လှည့်မကြည့်တဲ့ကိုယ်စားလှယ်တွေကြောင့်ပြည်သူများတော့ကပင်လေဝေးရပါတယ်။ဒါပေမဲ့လည်းမနာလိုသူလက်တဆုပ်စာများရဲ့မကျေနပ်မှုလေးကြောင့်မိမိကိုယ်စားလှယ်ပြန်ခေါ်ရမှလည်းမျက်နှာပြက်စရာဖြစ်တယ်လို့ယူဆပါတယ်။ပြန်ခေါ်ရန်ပြစ်မှုထင်ရှားပါကပြန်ခေါ်ယုံမကတရားဆွဲဆိုတင်ပါတယ်ပြန်ခေါ်မဲ့ဥယျကန့်တက်ချက်က900ခိုင်နှုန်းတိုးတင်တယ်လို့ယူဆပါတယ်အခုဖြစ်သွားတာကအာနာစွန့်လို့ရမှာကိုစိုးရိမ်တဲ့သူတို့ကလွတ်တော်ဥက္ကဋ္ဌကိုဖြုတ်ချခြင်းနဲ့ပြောကားကြောင့်အရေးကြီးအဆိုဖြစ်သွားတာကတော့နိုင်ငံတော်အတွက်အချက်ရစရာပါပဲသူရဥရှိမန်းကိုကြန့်ခံရေးပါတီဥက္ကဋ္ဌဖြုတ်ပြစ်ပြီးမှဘာကြောင့်အခုမှရီကောကအရေးကြီးအဆိုဖြစ်လာရတာလဲဆိုတာကိုမေးပြရစီ
ချင်းပြည်နယ်ကအထက်တန်းပြတအူအခုလိုမျိုးအီးမေးလ်ရေးပို့ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုဝင်ပြီးတော့ဆွေးနွေးလာတာဖြစ်ပါတယ်။နောက်ထပ်သောရရှင်မောင်ဝင်းဟန်အင်းလေးကတော့ right to recall ဥပဒေရှေ့တင်လာဆိုတာနဲ့ပတ်သက်ပြီးတော့ရေဘူးရဆိုရင်တော့ရှေ့တင်တယ်လို့ပြောချင်ပါတယ်တဲ့။သူက
ကျွန်တော်တင်ပြချင်တာကတော့အခုပြောနေတဲ့ဥပဒေချမ်းကဥပဒေဖြစ်လာရင်ဘယ်သူကဘယ်လိုအကောင့်ထဲပေါ်မှာလဲဆိုတာကိုပြောချင်တာပါ။ဥပဒေကိုလက်တွေ့အကောင့်ထဲပေါ်နိုင်တဲ့အာဏာရလူပုဂ္ဂိုလ်ရဲ့စိတ်ဆန္ဒရဥပဒေကိုလိုလိုအသုံးချသွားနိုင်တဲ့ဗမာပြည်မှာဘယ်လိုဥပဒေမျိုးတွေပဲရှိနေပါစေပြည်သူတွေရဲ့အခွင့်အရေးကိုအကောက်အကွယ်မပေးနိုင်ဘူးဆိုတဲ့အချက်ကိုတင်ပြချင်တာပါဥပမာအနေနဲ့တင်ပြရမယ်ဆိုရင်မကြသေးခင်ကအာဏာရပါတီတွင်ပါတီခေါင်းဆောင်အပြောင်းအလဲလုပ်တာမှာညနေတကောင်အချိန်လူညုံရင်းတက်ဖွဲ့တွေနဲ့ဝိုင်းရန်အင်အားတုံးပြီးအစည်းအဝေးတရက်ခေါ်ပြီးတော့အပြောင်းအလဲလုပ်ခဲ့တာကိုဥပဒေနဲ့အညီဖြစ်သလားဆိုတဲ့မေးခွန်းပြည်သူတွေကမေးနေကြတယ်လို့နိုင်ငံတကာကလည်းမေးနေကြပါတယ်ဥပဒေနဲ့အညီမဖြစ်တဲ့လုပ်ရတခုကိုလှုပ်ဆောင်နေတယ်ဆိုရင်အဲဒီလိုလှုပ်ဆောင်တဲ့အာဏာပိုင်လူပုဂ္ဂိုလ်တွေကိုအရေးမယူနိုင်ဘူးဆိုရင်ဥပဒေဆိုတာအတိတ်ပဲမရှိနိုင်ပါ။အလားတူပါပဲဗမာပြည်မှာတကယ်ဖြစ်ပျက်ခဲ့တဲ့လူတွေကိုဒုတ်တွေဓာတွေနဲ့ရိုက်နှက်ခုတ်ထစ်တပ်ဖြတ်နေတာကိုလူညုံရင်းတပ်ဖွဲ့တွေကလက်ပိုက်ရက်ကြည့်နေတာကိုသိလျက်နဲ့တာဝန်ရှိတဲ့ရဲတပ်ဖွဲ့ဝင်တွေကိုဥပဒေနဲ့အညီအရေးမယူခဲ့တဲ့တာဒဂတွေကိုကြည့်မယ်ဆိုရင်ဥပဒေတွေရှိနေပေမဲ့ပြည်သူတွေရဲ့လုံခြုံရေးနဲ့အခွင့်အရေးကိုအကာအကွယ်မပေးနိုင်ခဲ့ဘူးဆိုတာပါပဲ
။သရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။အခုတော့မွေးလေးတိလက်ဆောင်တချင်တပုတ်နဲ့ဖြောပြပေးချင်ပါတယ်ရှင်။အမေရိကန်အရှေ့ခြမ်းစင်ကာပူနဲ့မြန်မာနိုင်ငံကမောင်နှမတွေနဲ့တူတူမတွေကအမေရိကန်အနောက်ခြမ်းLA မှာမိသားစုနဲ့အတူပျော်ရွှင်စရာဘဝလေးကိုဖျက်ချော်နေပြီးတော့ဩဂုတ်လ29ရက်နေ့မှာမွေးနေ့ကျရောက်တဲ့မြန်မာငယ်ခွန်အတွက်ပျော်ရွှင်စရာမွေးနေ့နဲ့မိသားစုဘဝကိုဆက်ပြီးတော့ပိုင်းဆိုင်နိုင်ပါစေဆိုပြီးတော့ဆုတောင်းရင်းနဲ့မွေးနေ့တိလက်ဆောင်တပုတ်ပါပါတယ်။အဂုလာ30ရဲ့နေမှာမွေးနေ့ကြရောက်တဲ့ဝါရှင်တန်ကဝင်းခန့်အတွက်လဲလှုပ်ဖော်ကင်ဘက်တီကမွေးနေ့တိလက်ဆောင်တပုတ်ပါပါတယ်။အဂုလာ28ရဲ့နေမှာမွေးနေ့ကြရောက်တဲ့ခိုင်မြစုတွေတငယ်ချင်းပုံပုံနဲ့မအုပ်ကမြစ်တာတိလက်ဆောင်တပုတ်ပါပါတယ်။ဒီတစ်ပတ်တော့နီနီခင်စော်နဲ့အာရင်းစင်မှာမြင့်တီဆိုထားတဲ့မွေးနေ့လက်ဆောင်ဆိုတဲ့တခြင်းလေးနဲ့ဖြောပြပေးကြပါမယ်ရှင်။အဂုလာမွေးနေ့ရှင်တွေရော VOE တစ်ချစ်တော်ရရှင်အားလုံးရောဒီတခြင်းလေးကိုနှိမ့်ချခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်ရှင
်။ Happy Birthday!
I love you, I love you, I love you, baby. Darling, go now.
ဒီနေ့ကျွန်တော်တို့ရဲ့အားရစီမှာဒီအချိန်ခါရဲ့မွေးနေ့လက်ဆောင်ဆွဲတဲ့ခြင်းကိုနားဆင်ကြကြရပါမယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ မြန်မာပြည်မှာပေးစာအစီအစဉ်ကိုတော်ရရှင်နေနားဆင်ခဲ့ရပါအခုတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်ကိုနားဆင်ရမှာပါတိုင်းရင်းသားပြည်သူတွေရဲ့အကျိုးအတွက်အပြည့်ရစာချုပ်လက်မှတ်ရေးထိုးနိုင်အောင်စူးစမ်းကြပါဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါမအင်ဂျင်နီယာကူညီတင်ဆက်ထားပါတယ်ရှင်
နာမည်စတင်ပါကိုရဲနေကြရင်သမရတမရောကာကွယ်ရေးဦးစီးချုပ်တို့ပါဝင်တဲ့အစိုးရအဖွဲ့ခေါင်းဆောင်တွေနဲ့ လက်နက်ကင်တိုင်းသားခေါင်းဆောင်တွေနေပြည်တော်မှာတွေ့ဆုံဆွေးနွေးကြပါတော့မယ်ဒီတွေ့ဆုံပွဲဟာနှစ်ပေါင်းများစွာအတွင်းအစိုးရထိတ်ဆုံးခေါင်းဆောင်တွေနဲ့လက်နက်ကင်တိုင်းသားအဖွဲ့တွေကအင်အားကြီးအဖွဲ့တွေရဲ့ထိတ်ဆုံးခေါင်းဆောင်တွေမင်းနှချင်းဆိုင်တွေ့ဆုံကြမဲ့ပွဲလည်းဖြစ်ပါတယ်လက်ရှိအချိန်မှာတိုင်းပြည်လုံးဆိုင်ရာအပြည့်အစာချုပ် NCA ကိုနှစ်ဖက်သဘောတူတာပြီးသားဖြစ်နေတာရွေးကောက်ပွဲနဲ့နှိကနေတဲ့အချိန်လည်းဖြစ်နေတာစတာတွေကြောင့်အလွန်ထူးခြားတဲ့တွေ့ဆုံပွဲလို့ပြောနိုင်ပါတယ်ဒီဆွေးနွေးပွဲမှာဘာတွေဆွေးနွေးနိုင်သလဲ
ဘယ်လိုအပေးယူအလျှော့တင်လုပ်ကြမလဲဘယ်လိုရလမျိုးတွေထွက်ပေါ်လာနိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်တကယ်တော့အစိုးရနဲ့လက်နက်ကိုင်တိုင်းရင်းသားတွေဟာတိုင်းပြည်လုံးဆိုင်ရာအပြည့်ရဲ့စာချုပ်ရရှိရေးကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာအသိုင်းအဝိုင်းကအမြဲတစေစောင့်ကြည့်နေကြသလိုအကူအညီလည်းပေးနေကြပါတယ် ဒါနဲ့မကရရှိလာတဲ့သဘောတူညီမှုတွေတိုးတက်မှုတွေနဲ့ပတ်သက်ပြီးတော့လေအသိမှတ်ပြုချီချူကြပါတယ်ဒါပေမဲ့တကယ်လက်တွေ့အပြည့်ရဲ့စာချုပ်ကြီးကိုလက်မှတ်ရေးထိုးနိုင်တဲ့အဆင့်တီတော့မရောက်သေးပါဘူးအခုလိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အပြည့်ရဲ့စာချုပ်မချုပ်ဆိုနိုင်သေးတာနဲ့ပတ်သက်ပြီးနှစ်ဖက်အင်အားစုတွေအနေနဲ့ပြည်ရင်းပြည်ပဖိအားတွေရင်ဆိုင်နေရကြတယ်ဖြစ်ပါတယ်
လက်ရှိအစိုးရနဲ့လက်နက်ကိုင်တိုင်းရင်းသားတွေကြားမှာနှစ်ဖက်သဘောတူညီထားတဲ့အပြစ်ရဲ့စာချုပ်ကြီးတစ်ခုရှိနေပါပြီ။ဒီစာချုပ်ကြီးမှာအစိုးရဘက်ကဘယ်သူတွေလက်မှတ်ထိုးကြမယ်၊ပြည်ရင်းပြည်ပအသည့်တပ်တွေတွေအဖြစ်ဘယ်သူတွေကလက်မှတ်ထိုးကြမယ်စသဖြင့်အချက်အားလုံးလိုလိုလောက်မှလည်းသဘောတူညီချက်ရခဲ့ပါပြီ။တစ်ခုကြံနေတဲ့ပြဿနာကတိုင်းရင်းသားလက်နက်ကိုင်တွေဘက်ကလက်မှတ်ထိုးမဲ့အဖွဲ့အရေးအတွက်နဲ့ပတ်သက်ပြီးအစိုးရနဲ့တိုင်းရင်းသားအုပ်စုတွေကြားသဘောမတူနိုင်ဖြစ်နေရတာပါ။လက်နက်ကိုင်တိုင်းရင်းသားတွေဘက်ကအပြစ်ရဲ့စာချုပ်မှာအားလုံးလက်မှတ်ထိုးနိုင်ရေးလိုလားနေပြီးအစိုးရဘက်ကတော့အဖွဲ6ဖွဲ့ကိုယာယီခြံလှပ်ထားခြင်းနဲ့လို့ဆိုပါရယ်။အဲ့ဒီအဖွဲ6ဖွဲ့ထဲမှာလက်ရှိအစိုးရနဲ့လက်နက်ကိုင်တိုက်ပွဲတွေဖြစ်ပွားနေတဲ့ကိုကန့်ပလောင်နဲ့ရခိုင်တပ်ဖွဲ့တွေပါဝင်ပြီးအခြားလက်နက်ကိုင်တပ်မရှိတိုက်ပွဲလည်းမဖြစ်တဲ့လာဟုရခိုင်နဲ့ထိုင်းနိုင်ငံအခြေဆိုင်ဝအဖွဲ့တွေပါဝင်ပါတယ်
။ဒါနဲ့ပတ်သက်ပြီးအစိုးရဘက်ကတော့ကိုကန့်တအောင်ပလောင်နဲ့ရခိုင်လက်နက်ကိုင်3ဖွဲ့ဟာအောက်ခြေမှာအစိုးရနဲ့တစုံတရာဆွေးနွေးညှိနှိုင်းသဘောတူထားတာမရှိသေးဘူး။ဒါကြောင့်အခုလက်မှတ်ရေးထိုးရမှာမပါဝင်နိုင်ပေမဲ့နောက်လက်မှတ်ရေးထိုးနိုင်လိမ့်မယ်လို့အကြောင်းပြသလိုအခြားအဖွဲ့3ဖွဲ့ကိုတော့လက်နက်ကိုင်တက်လည်းမရှိတိုက်ပွဲလည်းဖြစ်မနေတာမို့အပြစ်ရစာချုပ်လက်မှတ်ထိုးရမှာပါဖို့မလိုဘူးလို့ဆိုလိုတာဖြစ်ပါတယ်။လက်နက်ကိုင်တိုင်းရင်းသားတွေအထူးသဖြင့် KIO ကချင်ပြည်လွတ်လပ်ရေးအဖွဲ့ခေါင်းဆောင်တဲ့အုပ်စုကတော့အပြစ်ရစာချုပ်လက်မှတ်ရေးထိုးရမှာအားလုံးပါဝင်ရေးဆိုတဲ့မူကိုပဲဆွဲဆွဲမြဲမြဲယက်တည်ကြတာတွေ့ရပါတယ်။တကယ်လို့များဒီထိပ်သီးခေါင်းဆောင်တွေရဲ့အစည်းအဝေးမှာအစိုးရဘက်ကလည်းအဖွဲ့တချို့ကိုခြံကိုခြံထားမယ် KIO လိုအဖွဲ့မျိုးကလည်းအားလုံးပါဝင်ရေးမရမကတောင်းဆိုမယ်ဆိုရင်တော့အပြစ်ရစာချုပ်ကိုပျော်ပျော်ပပလက်မှတ်ရေးထိုးဖို့ဆိုတဲ့အစီအစဉ်ပြတ်သွားမှာကတော့သိကြပါတယ်။ဒီလိုမှမဟုတ်ပဲအစိုးရဘက်ကကိုကန့်တစ်ဖွဲ့လောက်ကိုခြံလှပ်ပြီးကျန်ပလောင်နဲ့ရခိုင်လက်နက်ကိုင်နှစ်ဖွဲ့ကိုပါလက်မှတ်ရေးထိုးဖို့လိုက်လျောမယ်ဆိုစီဦး KIO နဲ့တိုင်းရင်းသားအုပ်စုတချို့က အလုံးပါဝင်ရေးဆိုတာကိုပဲတလက်မမမလျှော့တမ်းတင်းခံထားမယ်ဆိုရင်လဲပွဲကပြတ်မှာပါပဲ
နောက်တစ်ခုကတော့ KNU ကရင်အမျိုးသားအစည်းအရုံးလို့သဘောထားပြော့ပြောင်းနေဘလိုနည်းနဲ့ဖြစ်ဖြစ်အပြစ်ရဲ့စာချုပ်လက်မှတ်ထိုးပြီးငြိမ်းချမ်းရေးအတွက်ရှေ့ခီးဆက်လှမ်းခြင်းနဲ့အဖွဲ့တွေကတောင်းဆိုသလိုအပြစ်ရဲ့စာချုပ်လက်မှတ်ရေးထိုးရမှာလက်တလုံးမပါဝင်နိုင်သေးတဲ့အဖွဲ့တွေနဲ့ပတ်သက်ပြီးအစိုးရဘက်ကတိုင်းရင်းသားတွေလက်ခံနိုင်လောက်တဲ့အမခံချက်တစ်ခုခုပေးမယ်ဆိုရင်အပြစ်ရဲ့စာချုပ်လက်မှတ်ရေးထိုးရေးမြန်မြန်ဆိုင်ဆိုင်ဖြစ်သွားနိုင်ပါသေးတယ်။ဒါပေမဲ့ဒီနည်းလမ်းကိုလည်း KIO ကချင်အဖွဲ့ကလက်ခံမှအကောင့်ထဲပေါ်နိုင်မှာပါ။တကယ်တော့ပြည်ရင်းစစ်တမ်းကိုခံစားနေရသူတွေဟာနေဆက်နေတိုင်းရင်းသားတွေနဲ့ပြည်သူတွေပါ။နေဆက်နေတိုင်းရင်းသားတွေကတော့စစ်တမ်းကိုတိုက်ရိုက်ခံစားရသူတွေဖြစ်ပြီးပြည်သူလူထုအားလုံးကတော့တွေဝိုက်ပြီးခံစားနေကြရတာဖြစ်ပါတယ်။လက်နက်ကိုင်တိုက်ပွဲတွေမရက်တက်နိုင်သေးသမျှ၊နေဆက်ဒုက္ခတွေစခန်းကပြည်သူတွေကိုယ့်နေရက်ကိုပြန်နိုင်ကြမှာမဟုတ်ပါဘူး။တိုင်းရင်းသားတွေနေထိုင်ရာဒေသကမြေမြုပ်မိုင်းတွေရှင်းလင်းနိုင်ကြအောင်မှာမဟုတ်ပါဘူး။အဲ့ဒီလိုမတည်ငြိမ်တဲ့အခြေအနေအောက်မှာပညာရေးလူမှုရေးစီးပွားရေးဖွံ့ဖြိုးတိုးတက်အောင်ဘာတစ်ခုမှလည်းလုပ်နိုင်မှာမဟုတ်ပါဘူး။အလားတူပြစ်ခတ်တိုက်ခိုက်မှုတွေမရက်ဆဲနိုင်လို့မတိမငိမ့်ဖြစ်နေသေးတဲ့တိုင်းပြည်ကိုဘယ်ရင်းနှီးမြှုပ်နှံမှုမှမလာကျင်တဲ့အတွက်တိုင်းပြည်စီးပွားရေးဓာတ်ရိုက်ထိခိုက်နေပြီးတကယ်ခံစားရတာကတော့ပြည်သူလူထုတရက်လုံးပါပဲအလားတူပြည်ရင်းစစ်ကြီးကိုအကြောင်းဖြစ်ပြီးထုံးကားလာတဲ့စစ်အာဏာရှင်စနစ်ကိုခါးစည်းခံရတာလဲတပြည်လုံးကပြည်သူတွေပါပဲဒီအတွက်တိုင်းရင်းသားတွေပြည်သူတွေအနေနဲ့တတိုင်းပြည်လုံးကိုအပြစ်ခတ်ရက်စဲစေချင်တာပြည်ရင်းစစ်ပြည်ဆုံသွားစေချင်တာကတော့ငင်းလို့မရပါဘူး။ဒါပေမဲ့အပြစ်ခက်ရစဲရီငင်းငင်းရေးပေါ်ဆောင်ရေးလိုကိစ္စမျိုးမှာတကယ့်ကာယကရှင်ပြည်သူတွေပါဝင်ခွင့်မရပဲတိုင်းပြည်ကံကြမ္မာကိုနှစ်ဖက်စစ်ကောင်းဆောင်တွေရဲ့လက်ထဲဝကွက်အပ်ထားရတဲ့အခြေအနေမျိုးရောက်နေတာကာလကြာမြင့်ပါပြီ
။ဘယ်လိုပဲဖြစ်ဖြစ်နှစ်ပေါင်းများစွာအတွင်းတိုင်းပြည်ရဲ့ထိတ်ဆုံးကခေါင်းဆောင်တွေနဲ့လက်နက်ကင်တိုင်းသားတွေရဲ့ခေါင်းဆောင်တွေတွေ့ဆုံမှုဟာအလွန်ထူးခြားအရေးကြီးတဲ့တွေ့ဆုံမှုတိုင်းပြည်အစိုးကောင်းကံကြမ္မာကိုအဆုံးဖြတ်ပေးမဲ့တွေ့ဆုံမှုဖြစ်မှာကတော့အသေးချာပါပဲဒီတွေ့ဆုံမှုကနေတဲ့ဆင့်တိုင်းသားနဲ့ပြည်သူတွေအကျိုးစီးပွားကိုစာနာထောက်ထားပြီးတစ်ဖက်နဲ့တစ်ဖက်အပေးယူအလျှော့တင်လို့အပြစ်ရစာချုပ်ကြီးကိုပျော်ပျော်ရွှင်ရွှင်လက်မှတ်ရေးထိုးနိုင်အောင်ကြိုးစားတင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြီးသွင်းသတင်းတုံတက်ချက်အစီအစဉ်ပြီးမှာတော့အခုတော့ကဘာတလွားထူးခြားဆန်းပြသတင်းတွေကိုတင်ဆက်ပေးမှာပါအမေရိကန်ပြည်ထောင်စုမိုင်အမီကစုံတဲ့သတင်းကတော့ရေအောက်မှာလက်ထပ်ထိမ်းများတာမဟုတ်သူတို့ရဲ့ပြိတက်ကတော့ရေအောက်ပင်လယ်ကလှပတဲ့ရေသစွာလေးတွေဖြစ်ပါတယ်တက်ဆွန့်ဆန်းပြအားကစားလုပ်ရတဲ့ကြိုက်တဲ့သူတွေအတွက်ကတော့ဂရိနိုင်ငံကလှပတဲ့ကမ်းခြေကကြောက်ဆောင်အမြင့်ကြီးရဲ့ထိတ်ဆုံးကနေခုံချပြီးလေထီးဖွင့်မြေပြင်ကိုဆင်းသက်ခဲ့ကြတာပါဒီလိုထူးခြားတဲ့သတင်းကိုသိရမှာပါရှင်မခင်ဖြူထွေးနဲ့ကိုအောင်တို့ကတင်ဆက်ထားပါတယ
်ဂရိနိုင်ငံကကျွန်းတစ်ခုမှာပြီးခဲ့တဲ့ဩဂုတ်လ20ရက်ကနေ24ရက်အထိစွန့်စားရတာကြိုက်တဲ့သူတွေ Go Fast Game အတွက်စုယုံခဲ့ကြပါတယ်base jam လို့ခေါ်တဲ့တောင်စွန်းကနေလေထီးခုံသူတွေဟာပင်လယ်ပြပြဝိုင်းနေတဲ့ကျွန်းပေါ်ကကြောက်ဆောင်အစွန်းကနေခုံချပြီးတဝက်လောက်ရောက်မှလေထီးဖွင့်ကြတာပါမရွေရှားနိုင်တဲ့အရာဝတ္ထုတွေဖြစ်တဲ့အဆောက်အုံဆက်သွယ်ရေးတာဝါနဲ့ကြောက်ကဘာစွန်းတွေကခုံချသူတွေအတွက်ရည်ညွှန်းပြီးအတူကောက် base လို့ခေါ်ဆိုကြတာပါသူတို့ခုံချတဲ့ပုံတွေကိုကြည့်ပြီးဒီနေရာကိုလာကျင်သူတွေအများကြီးဖြစ်မှာပါလို့ဒီပွဲကိုစီစဉ်သူတဦးဖြစ်တဲ့ Jimmy Pochak ကပြောပါတယ်ဒီတဲတောင်မြင်ပေါ်က1980အစောပိုင်းကပြတ်သွားပြီးတောင်တင်နေတဲ့တင်မောကြီးကိုဆွဲပြူပြီးဒီနေရာကိုဒေတာကန်တွေကတင်မောပြက်ကန်ကြီးလို့ခေါ်တာပါဒီကျုံးကိုသွားမယ်ဆိုရင်တော့ရေလိုင်းခရီးတစ်ခုနဲ့သာသွားရောက်နိုင်ပြီးမဆောက်တဲ့ထုံးချောက်ကဘာတွေပေါ်များပါတယ်အမြင့်နေရာကတော့ပေ650ကျော်ရှိပါတယ်လေတိုင်နှုန်းပြင်းထန်တဲ့အတွက်ပြိုင်ပွဲသဘောမျိုးမလုပ်ခဲ့ကြပဲကျွမ်းကျင်မှုအလှဘလောက်ပြနိုင်ကြတယ်လဲဆိုတာကိုအဓိကထားခဲ့ကြပြီးတော့အခုလိုခုံချတာမျိုးကို၄ရက်အတွင်းအချိန်ပေါင်း300ကျော်ပြုလုပ်ခဲ့ကြတာပါ
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မိုင်ယာမီကစုံတဲ့တွေကတော့ဩဂတ်လ25ရက်အင်္ဂါနေ့မှာခီလာကိုမျိုးနဲ့9မိုင်အကွာရေရောက်ထဲမှာမင်္ဂလာဆောင်ခဲ့ကြပါတယ်။ခင်ဘာလီထရိုင်လက်နဲ့ဂျော့ဂျ်ရော့ဒရီဂျစ်တို့ဟာ Christ of the Deep ရေအောက်ကယေရှုဖျားသခင်ရှိတဲ့ဒီနေရာနဲ့အချိန်ကိုအတိအကျရွေးချယ်ခဲ့ကြတာပါ။ဘာလို့လဲဆိုတော့အဲ့ဒီနေ့ကဒီကျေးတုံးရုပ်ထုရေအောက်ကိုရောက်ခဲ့တဲ့အနှစ်90မြောက်နှစ်ပတ်လည်နေ့ဖြစ်လို့ပါ သူတို့နှစ်ဦးဟာဒီရုတ်တုရှိရေအောက်25ပေအနက်မှာမင်္ဂလာပွဲကျင်းပခဲ့ကြပါတယ်။ရေအောက်မှာအသုံးပြုတဲ့အထူးပြုလုပ်ထားတဲ့မင်္ဂလာသစ္စာပြုစကားတွေကိုကန်ဆောင်ပေးတဲ့ Notary ရှင်တွေတယောက်လည်းရေငုပ်ဝစ်စုံဝစ်စင်ပြီးတော့ဒီပွဲကိုအတိအမှတ်ပြုပေးပါတယ်။အထူးကင်မရာနဲ့မှတ်တမ်းတင်ထားပြီးတော့သင်္ဘောပေါ်ကဆွေမျိုးတွေနဲ့ငွေချင်းတွေကြည့်လို့ရအောင်လည်းလုပ်ထားပါဗျ။တခြားရေသရဝါတွေနဲ့ငါးတွေကလည်းဒီမင်္ဂလာပွဲကိုတက်ရောက်ခဲ့ကြတာပါ။1965ခုနှစ်ဩဂတ်လ25ရက်နေ့မှာဒီကိုးပေအမည်ရှိတဲ့ယေရှုဖျားသခင်ရုပ်ထုကိုရေးချခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့ပထမဦးဆုံးရေအောက်အမျိုးသားဘေးမဲ့ဥယျာဉ်ဖြစ်တဲ့ဂျွန်ဖန်နီကမ့်ပ်တန်နာကြောက်တန်းဥယျာဉ်ရဲ့အထိမ့်မဲ့သင်္ကေတဖြစ်လာခဲ့တာပါ။ဒီရုပ်ထုဟာအီတလီအနုပညာရှင်ဂွီဒိုဂလက်တီရဲ့လက်ရာ Christ of the Abyss ကိုတူပါပြီးပြုလုပ်ထားတာပါ။ဒီတန်နာကြောက်တဲ့ဥယျာဉ်နေရာကိုကဘာနဲ့ငါခီးတယ်တွေရေငုပ်လာရောက်ပြီးဒီရုပ်ထုနဲ့တန်နာကြောက်တန်းတွေနဲ့အတူဓာတ်ပုံရိုက်ကြတာဖြစ်ပါရဲ့ရှင်။
ဂျာမနီနိုင်ငံကသိပ္ပံပညာရှင်တွေဟာတန်30လောက်လေးတဲ့ဒိုင်နိုဆောရဲ့တစ်ခါမှမတွေ့ဘူးတဲ့ပုံစံနဲ့ခြေရာလမ်းတွေကိုစွန့်ပစ်ထားတဲ့ကြောက်တုစကန်တစ်ခုမှတွေ့ခဲ့တယ်လို့ပြောပါရယ်။ဒီခြေရာတွေဟာနှစ်သန်းပေါင်း145တန်းလောက်ရှိပြီးထင်တယ်လို့လည်းသူတို့ကဆိုပါရယ်။မီတာ90ကျော်ရှိပြီးခြေလမ်းပေါင်း90လောက်ရှိတဲ့ခြေရာတွေကိုပုံစံမပြတ်တွေ့ရတာမျိုးရှားတယ်လို့တူပေါ်ရေးအဖွဲ့ခေါင်းဆောင် Benjamin English က Writer သတင်းဌာနကိုပြောပါရယ်။သူတို့ခြေလမ်းအချင်းအကျယ်ကတော့တမီတာကျော်ကျော်ရှိပါတယ်။ဂျာမနီနိုင်ငံဟန်နိုဗာနာကကြောက်တုစကန်တစ်ခုမှာ2ဖော်ရှာပွေရင်အခုလိုတွေ့တာပါ။ဒီခြေရာတွေဟာလေပင်နဲ့အမိရှည်တဲ့ Sauropod Dinosaur အမျိုးအစားခြေရာတွေဟာမြေကြီးပေါ်မှာလွန်ခဲ့တဲ့နှစ်သန်း145တန်းလောက်ကထင်ကျန်ရစ်ခဲ့တာဖြစ်နေကြောင်းပြောပါရယ်။ဒီခြေရာတွေကိုလေ့လာရင်လွန်ခဲ့တဲ့နှစ်65တန်းလောက်က Dinosaur တွေမျိုးရုံးပျောက်ကွယ်သွားခဲ့ရတဲ့အချိန်ကာလရဲ့အခြေအနေကိုပိုးပြီးခံမှန်းနိုင်လိမ့်မယ်လို့မျှော်လင့်ထားပါရယ်။အခုလက်ရှိမှာတော့2009ခုနှစ်ကအပျော်ရန်တူပေါ်သူတယောက်တွေ့ရှိထားတဲ့ပြင်သစ်ကဒိုင်နိုဆောအကြီးဆုံးခြေရာဟာအချင်း1မီတာလောက်ရှိပါတယ်ခင်ဗျာ
။ကဘာတလွားထူးခြားဆန်းပြသတင်းတွေကိုနားဆင်ခဲ့ရဖြစ်ပါတယ်။ VOE ကနေသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်ရှင်။ခုထုတ်လွှင့်ပေးနေတဲ့သတင်းလာနေမနက်ပိုင်းအစီအစဉ်တွေအဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုဦးဆက်မိုးရီကကြီးညာပေးပါအောင်ရှင်။
ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ဩစတြေးလျနိုင်ငံမှာဆွန့်ပစ်သွားတဲ့ truck car တစ်စီးအတွင်းတိစုံနေတဲ့ပြောင်းရွှေ့နေထိုင်သူတွေရဲ့ဖြစ်ဟာလုံးဝလူသားမဆန်တဲ့အဖြစ်ပြက်ပဲလို့ပုပ်ယဟမနီဖရန်စစ်ကတနင်္ဂနွေနေ့မှာဝေဖန်ရှုတ်ချပြောဆိုလိုက်ပါတယ်။ကျွန်တော်တို့အနေနဲ့ဒီလူတွေအားလုံးဖျားသခင်ထံမှာတနာကျင်နာမှုရရှိစေဖို့အနှံပါတယ်ဆိုပြီးတော့လေပုပ်ယဟမနီကရုံးမြို့မှာပြောကြားလိုက်ပါတယ်။ဒီလိုအမှုခင်းမျိုးတွေကိုထိထိရရောက်အကာအကွယ်ပေးကြဖို့လေပူပေါင်းဆောင်ရွက်ကြဖို့နိုင်ငံခေါင်းဆောင်တွေကိုသူကတောင်းဆိုလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအကြမ်းဖက်သမားတွေနဲ့စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေကြောင့်ဒေသတွင်းသဘောထားကွဲလွဲမှုတွေရဲ့အဓိကတော့ချက်ဖြစ်လာရတယ်လို့အမေရိကန်ပြည်ထောင်စုအမျိုးသားလူညုံရေးအကြံပေးဆူဇန်ရိုက်စ်ကပါကစ္စတန်ရဲ့အရက်ဖက်စစ်ဖက်ရေးရာဆိုင်ရာခေါင်းဆောင်တွေကိုတနင်္ဂနွေနေ့မှာပြောကြားလိုက်တဲ့အကြောင်းပါကစ္စတန်အစ္စလာမဘတ်မြို့မှာရှိနေတဲ့အမေရိကန်အစ်မအရာရှိတဦးကပြောဆိုပါတယ်ဒီစိန်ခေါ်မှုတွေကိုဖြေရှင်းတာဟာပါကစ္စတန်အနေနဲ့သူ့ရဲ့အိမ်နီးချင်းတွေအပါအဝင်အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးအတွက်အလွန်အရေးပါလိမ့်မယ်လို့လည်း Rice ကပါကစ္စတန်ခေါင်းဆောင်တွေကိုပြောဆိုခဲ့ပါတယ်။ American ပြည်ထောင်စုအနောက်ဖက်ခြမ်း Oregon ပြည်နယ်က Democratic အထက်လွှတ်တော်အမတ်တဦးဖြစ်တဲ့ Jeff McClay ကအီရန်နိုင်ငံရဲ့ Nuclear လက်နက်မထုတ်လုပ်နိုင်အောင်တားဆီးနိုင်တဲ့နိုင်ငံတကာသဘောတူညီချက်ကိုထောက်ခံတဲ့အကြောင်းတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ McClay ဟာစီလာမှာပြုလုပ်မဲ့မဲခွဲဆုံးဖြတ်မှုမှာထောက်ခံမဲပေးမယ်ဆိုပြီးတော့ထုတ်ခေါ်ပြောဆိုခဲ့တဲ့31ယောက်မြောက်အထက်လွှတ်တော်အမတ်လည်းဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုဦးဆမ်မိုးဝေကကြေညာပေးခဲ့ရပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကတော့ကိုရနိုင်ဖြစ်ပြီးတော့ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Iden ဦးတကူဖြစ်ပါတယ်။ကျမနောင်လပိုင်ပါ။ VOE ကိုအားပေးနားဆင်တာအတွက်လည်းထူးကျေးဇူးတင်ပါတယ်။တော်ရရှင်များနေဒီကောမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.